to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA မိတ်ကန်တန်ကနေ2022ခုနှစ်မေလ26ရက်စာသာပရင်းညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00ထိစတင်ထုတ်လွှင့်ပေးနေပါပြီ။ Line Meter 31 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မှုကကျွန်မစုမော်ပါရှင်။
ကျွန်မကတော့ဆုမြတ်ပါပါရှင်။ဒီနေ့ညအတွက်အစီအစဉ်တွေသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးမှာပါ။ Texas ပြည်နယ် Uvalde မြို့ကဒီမူလာရန်ကျောင်းကိုပြစ်ခတ်ခဲ့တဲ့ဆဲချော်တဲ့တနမတ်သမားဟာပြစ်ခတ်မှုမလုပ်ခင်လေးမှာပဲဒီသူပြစ်ခတ်မဲ့အကြောင်းလူမှုကွန်ရက်ပေါ်မှာတီးတဲ့ message ရေးသားခဲ့တယ်လို့ Texas ပြည်နယ်အုပ်ချုပ်ရေးမှူးကပြောပါရတယ်။တရုတ်နိုင်ငံအပေါ်အမေရိကန်ပြည်ထောင်စုထားရှိတဲ့မဟာဗျူဟာနဲ့ပတ်သက်တဲ့မေးခွန်းကိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီး Anthony Blinken အခုပဲပြောကြားနေပါရတယ်။မြန်မာနိုင်ငံထဲမှာငွေပေးချေမှုကိစ္စအလုံးကိုစံဝင်နေတာအသုံးပြုရမယ်လို့ဗဟိုဘဏ်ကထုတ်ပြန်ပါတယ်ဒီလိုသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးဖို့ရှိပါတယ်ရှင
်ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတဲရောက်သတင်းတွေကိုမကြခင်မှာနားဆင်ရဖို့ရှိသလိုဂျာသာပရင်းညရဲ့နောက်ဆုံးရသတင်းပေးဖို့ချက်ထဲမှာတော့မြန်မာနိုင်ငံတဝန်းမှာမြို့ကြီးတွေမှာ73စီကိုခွဲတန်းနဲ့ရောင်းပေးနေပါတယ်ဒါကြောင့်လက်လီဆိုင်အများအပြားပိတ်ထားရသလို73စီပြက်လက်မှုတွေလည်းဖြစ်နေပါတယ်
လူရဲအတိုင်းတော်တော်များများတော့92 95ဆိုမရှိဘူးလို့ပြောရဲဝင်သွားရတယ်မရပါဘူးကွာအတော်အားလို့ပြောတာ
ရန်ကုန်မြို့ရဲ့အငှားရင်မောင်းများအတင်းကကိုပါကြီးပြောပြခဲ့တာပါဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်။ခံကောတောင်ပိုင်းမြစ်တာဆေဘောက PDF တပ်ဖွဲ့တွေကိုစစ်ကောင်စီက၄ကြောင်းနဲ့တိုက်ခိုက်နေပါတယ်။ KNI တိုင်းနိုင်ငံကောင်စီကတော့တရုတ်နိုင်ငံသား၄ဦးပါဝင်24ဦးကိုပြန်လွှတ်ပေးပါတယ်။ဒီလိုမျိုးနောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့တင်ဆက်ပေးကြပါလိမ့်မယ်ရှင်
။ Texas ပြည်နယ် Uvalde မြို့ကမူလာရန်ကလေးငယ်16ရောက်နဲ့ဆရာမ2ယောက်ကိုပြစ်တက်ခဲ့တဲ့ဆဲကျော်တက်တနတ်သမားဟာပြစ်ခတ်မှုမလုပ်ခင်လေးမှာမူလာရန်ကျောင်းတောင်ကိုသွားပြီးပြစ်ခတ်မှုအဲ့ဆိုတဲ့အကြောင်းကိုလူမှုကွန်ရက်ပေါ်မှာတီးတက် message ရေးသားခဲ့တယ်လို့ Texas ပြည်နယ်အုပ်ချုပ်ရေးမှူး Greg Abbott ကပြောပါတယ
် Only information that was known in advance was posted by the gunman on Facebook approximately 30 minutes before reaching the school.
တနတ်သမားဆာဗာဒေါ်ရာမော့စ်ကျောင်းကိုဝင်မပစ်ခင်မိနစ်30လောက်လိုမှသူ့အဖွားကိုတွားပစ်မယ်လို့ Facebook ပေါ်မှာအရေးရေးသားခဲ့တဲ့အကြောင်းအုပ်ချုပ်ရေးမှူးကပြောပါတယ်။မကြခင်မှာပဲအဖွားကိုပစ်ခတ်တယ်လို့လူမှုကွန်ရက်မှာထပ်ပြီးတော့ရေးပါတယ်။အဲဒီနောက်မှာပဲဒီမူလာရန်ကျောင်းတစ်ကျောင်းကိုတွားပြီးတော့ပစ်ခတ်တော့မယ်လို့တနတ်သမားက Facebook မှာရေးသားခဲ့ပါတယ်။အဲဒီရေးသားချိန်နဲ့ကျောင်းမှာဝင်ပစ်ခတ်ချိန်15မိနစ်တောင်မချားဘူးလို့အုပ်ချုပ်ရေးမှူးကပြောပါတယ်။အခုလို Texas အုပ်ချုပ်ရေးမှူး Greg Abbott ပြောတဲ့ရေးသားမှုတွေကတယောက်ကနေတယောက်ကိုတီးတန့်ပို့တဲ့ message တွေဖြစ်ပြီးတော့ခြေခွဲစရာပြစ်ခတ်မှုဖြစ်ပြီးမှစုံစမ်းတွေ့ရှိတာဖြစ်တယ်လို့ Facebook မိခင်ကုမ္ပဏီဖြစ်တဲ့ Meta ရဲ့ပြောခွင့်ရသူ Andy Stone က Twitter လူမှုကွန်ရက်ပေါ်မှာရေးသားပါတယ်။အသက်66နှစ်အရွယ်အဖွားရဲ့မျက်နှာကိုတနတ်သမားပြစ်ခတ်ခဲ့ပေမယ့်အဖွားအတက်မတည်ပဲဆေးရုံမှာပြင်းထန်တဲ့ဒဏ်ရာနဲ့ကုသမှုခံယူနေပါတယ်။အထက်တန်းကျောင်းကနေနှုတ်ထွက်ထားတဲ့အသက်68နှစ်အရွယ်ဆာဗာဒိုရာမော့စ်ဟာစိတ်ကျန်းမာရေးပြဿနာကြောင့် Rob မူလာရန်ကျောင်းကိုအင်္ဂါနေ့ကသွားရောက်ပြစ်ခတ်တာလို့တောက်ချော်ရီမှုကပြောပါတယ်ဒါပေမဲ့သူ့ရဲ့စိတ်ကျန်းမာရေးပြဿနာရှိရဲဆိုတော့ဆေးမှတ်တမ်းအထောက်အထားတွေတော့မတွေ့ရဘူးလို့အုပ်ချုပ်ရေးမှု Airport ကပြောပြပါတယ်အမေရိကန်ပြည်ထောင်စုမှာစနစ်ရောင်းချမှုတွေကိုကန့်သက်ချက်တစ်တွေချမှတ်ချိန်တက်ပြီလို့သမ္မတဂျိုးဘိုင်ဒန်ကပုတ်ထူးနေတုန်းကပြောကြားခဲ့ပါတယ်သမ္မတဘိုင်ဒန်နဲ့သမ္မတကတော်ဂျိုးဘိုင်ဒန်တို့နောက်မယ့်ရက်ပိုင်းအတွင်း Texas ပြည်နယ်ကိုသွားရောက်ပြီးတော့ကျန်းရစ်သူမိသားစုတွေကိုအားပေးနှစ်သိမ့်တယ်လို့ပြောကြားခဲ့ပါတယ်ရှင်
ယူကရိန်းဟာကမ္ဘာလွတ်လပ်မှုအတွက်တောချက်ဖြစ်လာနေပြီလို့ယူကရိန်းပြည်တော်ဝန်ကဒီနေ့ပြောလိုက်ပါတယ်။ Russia ချီချိုမှုကိုယူကရိန်းမှာမရက်တန့်ပြနေရင်တခြားနိုင်ငံတွေကိုဆက်လာလိမ့်မယ်။ဒီအသေးပဲမရှိတဲ့စစ်ပွဲနဲ့ရင်ဆိုင်နေရတဲ့ယူကရိန်းကိုအားလုံးဝိုင်းကူပေးကြပါလို့ Kiev မြို့တော်ဝန်ကတောင်းဆိုလိုက်ပါတယ်။ကမ္ဘာစီးပွားရေးညီလာခံကြီးမှာမေဂွန်ပြောရမှာ Kiev မြို့တော်ဝန် Vitaly Klitschko ကအခုလိုပြောခဲ့တာအပြင်ယူကရိန်းဟာဘယ်သူ့ကိုမှအန္တရာယ်မပေးတဲ့ငြိမ်းချမ်းတဲ့နိုင်ငံလေးဖြစ်တယ်လို့ဆိုခဲ့ပါတယ်။ဒါအပြင်လူ့အခွင့်အရေးသတင်းလွတ်လပ်ခွင့်နဲ့ဒီမိုကရေစီစံနှုန်းတွေကိုအလေးထားတဲ့ဥရောပသမ္မဂရဲ့မိသားစုဝင်ဖြစ်ချင်ခဲ့တဲ့နိုင်ငံလဲဖြစ်တယ်လို့မြို့တော်ဝန်ကလစ်စကိုကဆွစ်ဇာလန်နိုင်ငံဒါဗိုးစ်မှာလုပ်တဲ့ကမ္ဘာစီးပွားရေးညီလာခံမှာဆက်ပြောခဲ့ပါတယ်။ယူကရိန်းမြို့တော်ဝန်ကဆက်ပြီးရုရှားအစိုးရအနေနဲ့ဆိုဗီယက်ယူနီယံဟောင်းကိုပြန်ထူထောင်လိုချင်တာဖြစ်တာမို့ယူကရိန်းကိုသိမ်းဖို့လုပ်နေတာတဲ့တင်ရပ်သွားမှာတော့မဟုတ်ဘူးလို့ထောက်ပြခဲ့ပါတယ်။ ဒါကြောင့်ယူကရိန်းမိသားစုတွေနဲ့ကလေးတွေကိုကာကွယ်ပေးနေရတာတွေမဟုတ်တော့ဘူးအခုစီဝေးတက်ရောက်လာသူအားလုံးကိုပါအကာအကွယ်ပေးနေရတာဖြစ်တယ်ဘာလို့လဲဆိုတော့ဘုံစံပိုးတွေအတူရှိချလိုက်ပါလို့ကလစ်ကိုကဆက်ပြောခဲ့ပါတယ်ခင်ဗျ
ဒီနိုင်ငံပေါ်အမေရိကန်ပြည်ထောင်စုထားရှိတဲ့မဟာဗျူဟာနဲ့ပတ်သက်တဲ့မိန့်ခွန်းကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်အခုအတန်းလွှင့်နေတဲ့အချိန်မှာပဲဝါရှင်တန်မြို့တော်မှာပြောကြားနေပါတယ်။တရုတ်အပေါ်ဘိုင်ဒန်အစိုးရရဲ့မဟာဗျူဟာတွေကိုအသေးစိတ်ပြောကြားတဲ့မိန့်ခွန်းဖြစ်ပါတယ်။တရုတ်နိုင်ငံနဲ့ဒီသဘောထားမတူညီတဲ့ကိစ္စတွေကိုတတ်တမရေးရဖြေရှင်းနိုင်အောင်တိုးမြှင့်လုပ်သွားမယ်တဲ့အချိန်ထဲမှာတရုတ်နိုင်ငံနဲ့စီးပွားရေး၊ကုန်သွယ်ရေးအရာတာဝန်တိစာရှင်းပြမှာဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီးဘလင်ကင်ကပြောကြားပါတယ်။ကုန်ထုတ်လုပ်ဖြန့်ဖြူးရေးပိုင်းမှာထိခိုက်မှုမရှိအောင်လို့မဟာမိတ်နိုင်ငံတွေနဲ့ပူးပြီးတော့ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့နောက်ဆယ်နှစ်အတွင်းမှာအရေးကြီးတဲ့အခြေခံစောင့်အုံတွေတိုးတက်ရေးရင်းနှီးမြှုပ်နှံဆောင်ရွက်သွားမယ့်အစီအစဉ်တွေကိုလည်းဝန်ကြီးကပြောကြားမှာဖြစ်ပါတယ်။အမေရိကန်ကတရုတ်အမေရိကန်စီးပွားရေးရောတရုတ်နဲ့ကမ္ဘာစီးပွားရေးကိုပါဖြတ်တောက်ဖို့အစီအစဉ်မရှိဘူးဆိုတာကိုလည်းနိုင်ငံခြားရေးဝန်ကြီးကရှင်းရှင်းပြောကြားမှာဖြစ်တယ်လို့ဒီနိုင်ငံခြားရေးဝန်ကြီးဌာနတာဝန်ရှိသူကဒီမိန့်ခွန်းမပြောခင်မှာအစောပိုင်းကပြောကြားထားပါတယ်။တရုတ်နိုင်ငံဆိုင်ရာမဟာဗျူဟာမိန့်ခွန်းကိုမေလ၄ရက်နေ့ကပြောကြားဖို့ဖြစ်ပေမဲ့နိုင်ငံခြားရေးဝန်ကြီးဘလင်ကင်ကိုဗစ်ဖြစ်နေတဲ့အတွက်ဒီကနေ့ကိုရွှေ့ဆိုင်းခဲ့တာဖြစ်ပါတယ်ရှင်
။တရုတ်နိုင်ငံရဲ့ပစိဖိတ်နိုင်ငံတွေခီးစဉ်စားလိုက်ချိန်မှာအော်စတြေးလျနိုင်ငံဘက်ကလည်းဒီကျွန်းနိုင်ငံတွေကိုမိတ်ဖက်စစ်စစ်ဖြစ်စေရမယ်လို့စီရင်လိုက်ပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးဆော်လမွန်ကျွန်းနိုင်ငံကိုဒီနေ့ရောက်လာချိန်မှာဖီဂျီကျွန်းနိုင်ငံကိုရောက်လာတဲ့အော်စတြေးလျနိုင်ငံရဲ့ဝန်ကြီးကနှောင်ကျိုးမဲ့အကူအညီတွေနဲ့ပစိဖိတ်နိုင်ငံတွေဘက်ကချီးပြီးဂျန်တူတွဲလို့သွားမယ်။ငွေကြေးဝန်ထုတ်ဝန်ပို့မဖြစ်เสียဘူးလို့ကတိပြုလိုက်ပါတယ်။ဖီဂျီမှာလုပ်နေတဲ့ပစိဖိတ်ကျွန်းနိုင်ငံများညီလာခံအဖွဲ့မိန့်ခွန်းပြောရမှာရွေးကောက်ပွဲအနိုင်ရလေးပါပါတီအဖွဲ့ဝင်နိုင်ငံခြားရေးဝန်ကြီးစေပန်နီဝေါင်ကဒီနိုင်ငံတွေရဲ့ကာကွယ်ရေးနဲ့ရေချောင်းသွားလာရေးပူးပေါင်းဆောင်ရွက်မှုတွေလည်းလက်လက်ဆိုင်ဆိုင်လှုပ်ဆောင်သွားမယ်လို့ဆက်ပြောခဲ့ပါတယ်။ဒါအပြင်အရေးသွေးရှိတဲ့ရာသီဥတုဒဏ်ခံဆက်သွယ်ရေးဆောင်ရွက်တွေကူညီပေးသွားမှာဖြစ်ပြီးရေရှည်ဖွံ့ဖြိုးတိုးတက်ရေးသေချောင်းဖွံ့ဖြိုးရေးကူညီ Australian Dollar 525တန်းကိုလာမယ့်၄နှစ်တွင်ကူညီပေးသွားမယ်လို့ဝန်ကြီးဝေါင်ကစက္ကတိပေးခဲ့ပါတယ်။အခုလိုအချိန်မှာတရုတ်နိုင်ငံရဲ့ဝန်ကြီးဝန်ရည်အနေနဲ့ Pacific ဆယ်နိုင်ငံခီးအစအဖြစ်ဆော်လမွန်ကျွန်းနိုင်ငံကိုပထမဆုံးရောက်လာပြီးအနောက်နိုင်ငံတွေနဲ့ဆက်ဆံရေးနှိစက်ခဲ့တဲ့ဒီနိုင်ငံတွေမှာစည်ရေးတန်မှန်ရေးတိုးမြှင့်မှုကြိုးပမ်းနေပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးရဲ့ဆက်ရကြအခု Pacific နိုင်ငံတို့ခီးစဉ်ကိုတုံ့ပြန်တဲ့အနေနဲ့ဒီနိုင်ငံတွေနဲ့လုံခြုံရေးမဟာမိတ်ဖြစ်လာခဲ့တဲ့ Australia ရဲ့ဝန်ကြီးချုပ်တက်ကလည်းသူရဲ့နိုင်ငံခြားရေးဝန်ကြီးပြဝေါင်ကိုအခုလိုစေလွှတ်လိုက်တာလို့သုံးသပ်သူတွေကဆိုနေပါတယ်ခင
်ဗျ။ Radio American တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00 နာရီကနေ10:00 နာရီထိ5မီတာ32 kHz 6383ညနဲ့6383ည5မီတာ51 kHz 5885တို့ပြင်စနစ်တကျမှာ5မီတာ190 kHz တင်ငါခွန်ငါကနေပြထုတ်လည်ပေးနေပါရရှင
်။ကြာသပင်းညပြတဲ့နိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါရရှင်။မြန်မာတိုင်းနိုင်ငံလုံးငွေပေးချေမှုကိစ္စအားလုံးကိုစံငွေနဲ့သာအသုံးပြုရမယ်လို့ဗဟိုဘဏ်ကထုတ်ပြန်လိုက်ပါတယ်။ပုဂ္ဂလိကလုပ်ငန်းတွေအစိုးရအဖွဲ့အစည်းတွေနဲ့ပတ်သက်တဲ့ငွေပေးချေမှုအားလုံးကိုနိုင်ငံသားငွေအစားစံငွေနဲ့သာပေးချေရမှာဖြစ်တယ်လို့ဗဟိုဘဏ်ဒုဥက္ကဋ္ဌဦးဝင်းတော်က VOA မြန်မာပိုင်းကိုအခုလိုပြောပါတယ်
။ဝန်ကြီးဌာနရဲ့ဒီကတက်တဲ့အကြောင်းကဝန်ကြီးဌာနရဲ့ကုကဲမှုနဲ့ဆက်ဆက်ပတ်သက်ဒီအရာအားလုံးကိုဆက်ဆက်အောင်ဆရာရတောင်းပြီးတော့အဲ့ဒါလည်းနောက်ဘူးပေါ့နော်။အဲ့နောက်ဘူးအဲ့တွက်ဆက်ဆက်တဲ့အားလုံးပါပါလားဝန်ကြီးဌာနရဲ့မကောင်းဘူးပေါ့နော်။ဒီဇိုင်းတွေရှိရှိဟိုတယ်တွေရှိရှိဟိုတယ်ကြီးဟိုတယ်ဆိုင်တော့တော်ဒီဘယ်တော့မှဒီဒီလက်အထုတ်ပေးထားတဲ့စီးပွားသားလို့ပြောလို့ရတယ်လက်အထုတ်ပေးထားတော့လုပ်ငန်းဒီကျိုးဝင်တော့ပေါ့။အားလုံးတနေရာလုံးပေါ့ကျိုးဝင်တာလေက
မေလ25ရက်ရက်စွဲနဲ့ဗဟိုဘဏ်ရဲ့ထုတ်ပြန်ချက်မှာလဲနိုင်ငံထဲမှာကုန်ပစ္စည်းနဲ့ဝန်ဆောင်မှုတွေအတွက်ကြားတင်ငွေကိုနိုင်ငံသားငွေနဲ့ပေးချေတဲ့အတွက်နိုင်ငံသားငွေသုံးဆွဲမှုကျေပြန့်လာစေတာနိုင်ငံသားငွေလိုအပ်ချက်မြင့်မားလာစေတာနိုင်ငံသားငွေလဲနှုန်းမတိမငိဖြစ်စေနိုင်တာကြောင့်ဝန်ကြီးဌာနတွေအစိုးရအဖွဲ့အစည်းတွေမှာကုန်ပစ္စည်းတွေဝယ်ယူရောင်းချခြင်းဝန်ဆောင်မှုလုပ်ငန်းတွေအတွက်ပေးချေခြင်းဈေးနှုန်းဖော်ပြခြင်းတွေအားလုံးကိုစံငွေနဲ့သာဆောင်ရွက်ရမယ်လို့ဖော်ပြထားပါတယ်မြန်မာနိုင်ငံမှာကင်းလွတ်ခွင့်ပြုထားတဲ့ကိစ္စကလွဲလို့ဖြည့်ရင်းမှနေထိုင်သူတွေရဲ့နိုင်ငံသားဝင်ငွေကိုနိုင်ငံသားငွေအရာအဝယ် AD license ရထားတဲ့ဘဏ်တွေမှာနိုင်ငံသားငွေစည်းရင်းဖွင့်ပြီးတရက်အတွင်းမှာမြန်မာကျပ်ငွေနဲ့လဲလှယ်ရမယ်လို့ဗဟိုဘဏ်ကဧပြီလတုန်းကထုတ်ပြန်ထားပါတယ်။ဒါကြောင့်ဖြည့်ရင်းမှသုံးဆွဲပေးချေမှုအားလုံးကိုမြန်မာကျပ်ငွေနဲ့သာမဖြစ်မနေသုံးဆွဲရမယ်လို့လည်းထုတ်ပြန်ချက်မှာပြောထားပါတယ်။လက်ရှိပြည်တွင်းကဟိုတယ်တွေတချို့စားတောက်ဆိုင်တွေမြန်မာနိုင်ငံမှာလာဖွင့်တဲ့နိုင်ငံသားအပေါင်းတွေအမှတ်တရပစ္စည်းရောင်းတဲ့ဆိုင်တွေနဲ့နိုင်ငံသားတွေနေအိမ်ငှားရမ်းမှုတွေကိုလည်းနိုင်ငံသားငွေနဲ့ပေးချေဆောင်ရွက် ဒီနေ့ကြတဲ့အခြေအနေကိုလည်းဗဟိုဘဏ်ထုတ်ပြန်ကြမှာဖော်ပြထားပါတယ်။ဒါကြောင့်ဗဟိုဘဏ်ကဧပြီလ၃ရက်နေ့တုန်းကထုတ်ပြန်ခဲ့တဲ့အမိန့်ကြော်ညာစာအရပြည်တွင်း၃ဆွဲပေးချေမှုတွေကိုမြန်မာကျန်းဂွေနဲ့ဆောင်ရွက်ဖို့အတွက်သက်ဆိုင်ရာဝန်ကြီးဌာနတွေတိုင်းနယ်ပြည်နယ်အစိုးရတွေနေပြည်တော်ရန်ကုန်မန္တလေးစီမံတရားရေးကော်မတီတွေကလိုအပ်တယ်လို့ဆောင်ရွက်ပေးဖို့အတွက်ကိုလ
ဖိလစ်ပိုင်သမ္မတသစ်ဖြစ်လာမဲ့ဖာဒီနန်မာကော့စ်ဂျူနီယာကပြောလိုက်ပါတယ်ဖိလစ်ပိုင်လွှတ်တော်နှစ်ရပ်ပေါင်းကဘွန်ဘွန်မာကော့စ်လို့လည်းလူသိများတဲ့အာနာရှီယန်ဖာဒီနန်မာကော့စ်ရဲ့အသားကိုသမ္မတသစ်ဖြစ်မနေ့ကအတိအမှတ်ပြုကြေညာပြီးနောက်တနေ့မှအခုလိုဖိလစ်ပိုင်ချုပ်ချာကိုကာကွယ်သားမယ်လို့ကြေညာပြုလိုက်တာပါဒါပေမဲ့ဇွန်လ30ရက်နေ့ချာမှာသမ္မတဖြစ်တရားဝင်ယာလူရောက်ရမှာပါမနေ့ကသမ္မတသစ်ဖြစ်ရှင်ညာခံခဲ့ရတဲ့ပွဲမှာတော့အသက်92နှစ်အရွယ်မိခင်အမန်ဒါမာကော့စ်လည်းဘေးကအတူတက်ခဲ့ပါတယ်။အာနာရှင်အောင်မာကော့စ်ကတော့1986ခုနှစ်လူလူဆန္ဒပြပွဲဖြစ်ပြီးစစ်တပ်ကလည်းလူလူဘက်ပါသွားတာကြောင့်အမေရိကန်ကိုထွက်ပြေးခဲ့ရပါတယ်ခင
်ဗျ။ပါကစ္စတန်နိုင်ငံမှာယာရုခနီဖယ်ရှားခံရတဲ့ဝန်ကြီးချုပ်ဟောင်းအမရခန်ကဒီကနေ့ကြာသပတေးနေ့လုပ်ဖို့စီစဉ်ထားတဲ့ဆန္ဒပြပွဲကိုဖျက်လိုက်ပါတယ်။သူ့ဘော်ထောက်ခံသူတွေနဲ့ရဲတွေကြောင့်လွှတ်တော်စာဦးရှိမှပဋိပက္ခဖြစ်ခဲ့ပြီးတဲ့နောက်ရွေးကောက်ပွဲမလုံမချင်းထိုင်တပိတ်မှောက်မယ်ဆိုတဲ့အစီအစဉ်ကိုဖျက်လိုက်တာပါ။၆ရက်အတွင်းမှာရွေးကောက်ပွဲလုံးမဲ့ရက်ကိုမကျေနပ်ဘူးဆိုရင်တော့ပြန်လာဆန္ဒပြမယ်လို့အင်မရခန်ကအစ္စလာမဘတ်မြို့တော်မှာပြောကြားခဲ့ပါတယ်။လွှတ်တော်ဖြတ်သိမ်းဖို့ကိုလည်းသူကတောင်းဆိုပါတယ်။ရွေးကောက်ပွဲကျင်းပပေးဖို့တောင်းဆိုတဲ့ဆန္ဒပြပွဲအတွက်နိုင်ငံတော်ဝန်ကသူ့ဘော်ထောက်ခံသူတောင်းတဲ့ချီမြို့တော်ကိုပို့ထုတ်နေတဲ့ကရောက်ရှိစုဝေးနေကြတာပါ။ကားတွေ၊ဘတ်စ်ကားတွေ၊ထရက်ကားတွေနဲ့စုဝေးရောက်လာကြတဲ့ထောက်ခံသူတွေနဲ့အင်မရခန်ကပူးပေါင်းပြီးတော့လွှတ်တော်စာဦးရှိမှညာလုံးပေါက်ဆန္ဒပြခဲ့ပါတယ်။လွှတ်တော်ဝင်းကျင်မှကုန်တက်တာကြီးတွေနဲ့အတားအဆီးလုပ်တာကိုဆန္ဒပြသူတွေကဖယ်ချခဲ့ကြတယ်လို့ရဲတွေနဲ့လည်းထိတ်တိုက်တွေးခဲ့ကြပါရဲ့ရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့ဆက်သွယ်ရေးဥပဒေသစ်ပြဋ္ဌာန်းဖို့ပြင်ဆင်နေချိန်မှာလွတ်လပ်စွာထုတ်ပေါ်ခွင့်ထပ်ဆုံးရှုံးမှာကိုစိုးရိမ်နေကြပါတယ်။ဒီဥပဒေသစ်ထဲမှာသတင်းလွတ်လပ်ခွင့်ကပ်တက်ထားတာကြောင့်ဖွဲ့စည်းအုပ်ချုပ်ပုံကိုဆန့်ကျင်နေပြီးထောက်လန်းစောင့်ကြည့်နေတဲ့နိုင်ငံဖြစ်သွားမယ်လို့လက်ဆားမှုစောင့်ကြည့်ရေးပွင့်လင်းမြင်သာမှုအဖွဲ့ကထောက်ပြလိုက်ပါတယ်။ဒီဥပဒေရန်ကိုအစိုးရကနေလွှတ်တော်မှာအတည်မပြုခင်မှာဆက်သွယ်ရေးထိန်းချုပ်မှုကော်မရှင်အင်တာနက်ဝက်ဘ်ဆိုက်မှာတင်ထားပေးခဲ့ရမှာနိုင်ငံရဲ့ညီညွတ်တည်ငြိမ်မှုကာကွယ်ရေးနဲ့လုံခြုံရေးချုပ်ချာအနာတွေကိုထိပါတဲ့သတင်းတွေကိုမဖော်ပြရဘူးလို့ကန့်သတ်ထားပါတယ်။ဒီဥပဒေသစ်မတိုင်ခင်လဲတခြားဆက်သွယ်ရေးဥပဒေတွေထုတ်ပြန်ရေးခဲ့ရမှာ2018ခုနှစ်ဒီဂျစ်တယ်လုံခြုံရေးဥပဒေနဲ့နိုင်ငံရေးသမားတွေသတင်းထောက်တွေနဲ့သာမန်ပြည်သူတွေထောင်ချခံရရတယ်လို့လူ့အခွင့်အရေးအဖွဲ့တွေကထောက်ပြထားပြီးဖြစ်ပါတယ်။ဒါပေမဲ့စာရဲနဲ့ဆက်သွယ်ရေးဝန်ကြီးအခုဆွေးပြထားတဲ့လူမှုဥပဒေဟာလူမှုမီဒီယာတွေမှာအမောတရားဖြန့်ရှင်မှုပါဝင်သတင်းမှားတွေတိုက်ချက်ဖို့ရည်ရွယ်တာပါလို့ VOA ကိုရှင်းပြထားပါတယ
်။မေလ26ရက်နေ့ကြာသပတေးနေ့ညရဲ့နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ကြာသပတေးနေ့ညရဲ့ထိတ်တန့်ရောက်သတင်းပေးပို့ချက်တွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုတင်ပြပေးကြပါမယ်။အရင်ဆုံးတော့နိုင်ငံတော်ဝန်မှာ73စီကိုခွဲတန်းနဲ့ရောင်းပေးနေလို့73စီတွေပြက်လက်နေတဲ့အကြောင်းသတင်းကိုနဲ့စကြင်ပါတယ်။73စီတင်သွင်းဖြန့်ဖြူးရေးအသင်းကနေပြီးတော့တော်လောင်ထားတဲ့ဓာတ်ဆီတွေကို C-Bank license ရှိတဲ့ site တွေကိုပဲခွဲတန်းချပြီးတော့ရောင်းချပေးနေပါတယ်။ဒါကြောင့်တာမန်လက်လီစီဆိုင်အများအပြားပိတ်ပလိုက်ရပါတယ်။ဒီအချိန်နဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုငင်းချမ်းပြပြပေးပါရှင်
။မြန်မာနိုင်ငံ73စီတင်သွင်းဖြန့်ဖြူးရေးအသင်းကရောင်းချပေးတဲ့ဓာတ်ဆီကိုခွဲတန်းရတဲ့ site တွေမှာဓာတ်ဆီကိုလိုသလောက်ဝယ်လို့ရပေမဲ့ခွဲတန်းမရတဲ့လက်လီဆိုင်အများအပြားကတော့စီးပြတ်ပြီးအယောင်းပိတ်ထားပါတယ်။ရန်ကုန်ကဆိုင်အများစုမှာဓာတ်ဆီဆိုဝယ်လို့မရတော့ဘူးလို့ရန်ကုန်မြို့ရင်းအခားရင်ပေါင်းများအသင်းကကိုပါကြီးက VOA ကိုပြောပါတယ်
။ဘူးရအတိုင်းတော်တော်များများတော့ 92.95 ဆိုမရှိဘူးပြောရဲဝင်သွားရတယ်မရပါဘူးကွာအဲဒါအဲ့လိုပြောတာအဲတဲ့ဒီစေရမယ်လို့ဒီစေရမယ်လို့ဒီစေရမယ်လို့အဲ့လိုပြောတယ်ကျွန်တော်တို့အဲ့လိုပြောလိုက်ကျွန်တော်တို့တွက်ခဲ့တာခဲ့တာအချိန်မှာဂျုံတဲ့ကျွန်တော်လည်းဂျုံတဲ့တိုင်းကိုပေါ့နော်
မန္တလေးတိုင်းမှာဆိုရင်လဲခွဲတန်းအလုံးလောက်ရတဲ့ဆိုင်ကြီးတွေမှာပဲဓာတ်စီရပြီးတော့ဆိုင်အများစုကပိတ်ထားရတယ်လို့မန္တလေးတိုင်း73စီလက်လီရောင်းချသူများအသင်းဦးကျော်စွာမြင့်ကပြောပါရယ်လက်လီဆိုင်တွေဟာ73စီတင်သွင်းဖြန့်ဖြူးတဲ့လုပ်ငန်းကြီးတွေစီကနေခွဲတန်းမရတော့လို့ပြင်ပမှာဝယ်မယ်ဆိုရင်အစမတန်ပေးဝယ်ရတယ်လို့လူတလောက်ရဖို့လည်းမတိကြဘူးလို့သူကပြောပါရယ်ခွဲ
လေးမှာလည်းဆိုင်ကြီးလောက်ဆိုရတာဒီတန်ကုန်လောက်ပဲအစားအသောက်ကြီးရှိတဲ့လူတော့ပဲလားဆိုဖိုင်ဇွန်လည်းစီကတိုင်းကြီးဟိုပုဂ္ဂိကတော့ကျွန်တော်တို့ဟိုပေါ့ရှားနေနေတဲ့ဆန်တောင်စီကြပြရတယ်ကြတော့ပြက်ပေါ့စီရတော့ဘုံ၅စင်း၁၀၀၀အတိတ်၈၀၀
ပေးဝယ်နေရတာပေါ့အော်ပေးလို့နိုင်ကျူလို့ပေါ့လေတကယ်လို့ရတဲ့လူ6000တောင်ပြီးပေးဝယ်ရအဲအများကြီးများတယ်အဲလိုလုံးဟိုကားလေးဟို5000 6000တော့ယူရလိမ့်ပြီးတောင်းမှာ900တော့ပေးရတော့အဲတော့မိငယ်ရအောင်စောင့်နေရတာဆွဲရတဲ့ဆိုင်ကျတော့ဒီသက်တာရယ်လေလက်ကြီးအေးလေးတွေတော့များတော့ပြေအောင်ပြေချာပြေကုန
်ရန်ကုန်မန္တလေးနေပြည်တော်ကစီဆိုင်324ဆိုင်ကိုခွဲတဲ့နဲ့ရောင်းချပေးမယ်လို့စီတင်သွင်းတဲ့လုပ်ငန်းရှင်တွေကမေလ21ရက်နေ့ကထုတ်ပြန်ပါတယ်ဒီကနေ့မေလ26ရက်နေ့မှာတော့စီဆိုင်ပေါင်း324ဆိုင်မကပဲဆိုင်အများပြားကိုလည်းခွဲတဲ့နဲ့ရောင်းပေးနေပြီလို့ VOA ကိုပြောပါတယ်ပြည်တွင်းမှာစီလက်ကျန်နေနေတဲ့အတွက်အယောင်ခဏရပ်ထားဖို့73စီလုပ်ငန်းရှင်တွေကမေလ19ရက်နေ့မနက်ပိုင်းမှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်အဲ့ဒီနောက်ပိုင်းမှာဓာတ်ဆီဈေးအပြောင်းအလဲတွေဖြစ်ပေါ်ခဲ့တယ်လို့တချို့ဒေတာတွေမှာဓာတ်ဆီဝယ်မရလို့အယောင်ပိတ်ခဲ့ရတာမျိုးတွေရှိခဲ့ပါတယ်ဒီအခြေအနေကိုစိုးရင်စရာမလိုကြောင်းစီတင်သွင်းတဲ့လုပ်ငန်းကြီးတစ်ခုက VOE ကိုပြောပါတယ်စင်ကာပူကစီတင်သင်းမော3စီးလဲတီလဝစိတ်ကန်းကိုမကြခင်ရောက်ဖို့ရှိကြောင်းသူကပြောပါတယ
်ခွင့်ရချတာတော့အများများတယ်ရန်ကုန်မင်းလေးအဲမြစ်ကြီးတော့ဒီလိုကြပါတော့အဲ့လိုမျိုးအတန်ကြီးဆိုင်တယ်လေအခုလေဒီဒီပတ်ထဲမှာလည်းပဲအားကြီးကြီးလို့ရှိတယ်ဗျကန်ဆက်တယ်တော့ဘာမှမရှိဘူးကွာဟိုပြောမယ်ဆိုလို့ရှင်တော့ဟိုဒါလိုက်တင်နံပါတ်တော့ရှိရမှာပေါ့နော်ဒီအခုလက်ရှိဟာ3G ဝင်တယ်ဇွန်လထဲမှာလည်းတင်မော်လေးပြန်လာဖို့အများကြီးရှိတယ်ဟုတ်ကဲ့ဒါအနည်းဆုံးတန်တင်ကတော့6000အထက်မှာလည်းရှိတယ်လက်ရှိဆိုရင်ဒီဆက်လုံးကပြောမယ်ဒီကြက်ကြက်ပြောမယ်ဆိုရင်တော့နှစ်ပြီးဒီကြက်လုံးမျိုးဒီနောက်ထပ်နှစ်ပြီးလည်းပြောတတ်မှတ်နေတာပေါ့နော်တက်ပြီးတော့ရှားဖို့အဲ့လိုရှိ
ရင်နံတွက်ပစ္စည်းကြီးကြပ်စစ်ဆေးရေးဦးစီးဌာနကတော့92တလီတာကို1844ကျပ်95တလီတာကို1949ကျပ်ပရီမီယံဒီဇယ်တလီတာကို1966ကျပ်ဆိုပြီးညွှန်းညွှန်းဈေးနှုန်းကိုဒီနေ့ကြာတာပြည်နေ့မှာထုတ်ပြန်ထားပါတယ်ဒါပေမဲ့လက်လီဈေးကွက်မှာတော့ပြီးခဲ့တဲ့ရက်ပိုင်းထဲမှာဓာတ်ဆီ92တလီတာကိုကျပ်2800လောက်အထိတက်ခဲ့ပြီးဒီကနေ့မှာတော့နေရာဒေသပေါ်မူတည်ပြီး92တလီတာကိုကျပ်2080ကနေ2330ကြာရှိပါတယ်ခင်ဗျာ
နိုင်ငံတော်ဝန်မှာ73စီတွေပြက်လက်နေတဲ့အကြောင်းသတင်းရန်ကုန်ကပေးပို့ထားတာကိုကိုငင်းညာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ခံတော်တောင်ပိုင်းမြစ်တာဆယ်ဘော်က PDF ကာကွယ်ရေးတပ်ဖွဲ့တွေဒေသောင်းကနေတိုက်ခိုက်ခံရတဲ့အကြောင်းသတင်းကိုတင်ပြပေးကြပါမယ်ခံတော်မြို့ရဲ့တောင်ပိုင်းမြစ်တာဆယ်ဘော်မှာရှိတဲ့ဒေသခံကာကွယ်ရေး PDF တပ်ဖွဲ့တွေကိုစစ်ကောင်စီကလေကြောင်းကနေပြစ်ခတ်တိုက်ခိုက်နေပါတယ်စကိုင်းတိုင်းထဲမှာလည်းစစ်ကောင်စီကနေမြေရှင်းလင်းရေးလုပ်နေတဲ့မင်းကင်းမြို့နယ်တွေကကြေးရွာတွေနေအိမ်နေမိရှုခံရပါတယ်ရင်းမပင်ဘက်မှာဆိုရင်လဲတောင်းနဲ့ချီတဲ့ဒေသခံပြည်သူတွေထွက်ပြေးတိမ်းရှောင်နေရပါတယ်အကြောင်းဆိုရန်ကုန်ကပေးပို့ထားတာကိုကိုသားညုံပြောပြပေးပါရှင
်မကွေးတိုင်းဂံကောမြို့တောင်ပိုင်းမှာရှိတဲ့မြစ်တာဆေဘော်ကဒေသခံကာကွယ်တပ်ဖွဲ့စခန်းကိုမေ26ရက်နေ့ကြာသပတေးနေ့မှာစစ်ကောင်စီကနေပြီးတော့လေကြောင်းသုံးတိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်တိုက်ခိုက်ခံရတဲ့ချီတီနဲ့ပတ်သက်လို့ဂံကောတောင်ပိုင်းဒေသကာကွယ်တပ်ဖွဲ့ဝင်တူကခုလိုပြောပါတယ
်အဲကျွန်တော်မနေ့တုန်းကဟိုအရင်တုန်းကြီးနဲ့ဖြစ်တာဟိုဟယ်လီကော်ပတာနဲ့ပြည်ဒီချရဲတက်တာတွေချရဲပေါ့ဗျာအခုဒီတော့တက်တာတွေကကျွန်တော်တို့တက်တာတွေကအကြဆုံးတော့ကျွန်တော်လည်းမပြောက်ဘူးကြတာကြတယ်အမှနေရင်လည်းပြစ်တာတွေလေ
မေတ္တာဆေဟာဂံကောမြို့တောက်ပိုင်းမှာတည်ရှိပြီးတော့မေတ္တာမြို့ကိုပိတ်ပြီးတော့ဆယ်တိဆောက်ထားတာဖြစ်ပါတယ်မေတ္တာဆေရဲ့အရာရှိရိတ်တာမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေရောက်နေတဲ့အချိန်စစ်ကောင်စီကနေပြီးတော့လေကြောင်းကနေလာရောက်တက်ခိုက်ခဲ့တာလည်းဖြစ်ပါတယ်ဒီလေကြောင်းတက်ခိုက်တာနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်တာတော့မရှိသေးပါဘူးဒါကမကွေးတိုင်းအခြေအနေပါစကိုင်းတိုင်းဘက်မှာဆိုလို့ရှိရင်လဲမင်းငင်းမြို့နယ်ချင်းချင်းမြစ်ဘေးကကြီးရွာတွေဖြစ်တဲ့အထက်ကင်းကြီးရွာကိုစစ်ကောင်စီတပ်တွေကမေ25ရက်နေ့ကမိရှို့သွားခဲ့လို့နေ180မီပါမီလောင်ကျွမ်းခဲ့တယ်လို့မေလ26ရက်နေ့မှာတော့အောက်ကင်းကြီးရွာကိုမိထပ်ရှို့တဲ့အတွက်နေ10လုံးကမီလောင်ကျွမ်းတယ်လို့ဒေသခံတွေကတစင်သိရပါတယ
်။မနေ့ကအထက်ကင်းဆိုတဲ့ရွာကိုမိရှို့တာပါဗျာ။အင်ဂျီပေါင်း180ကျော်။အဲနောက်ထပ်လူ3ယောက်လည်းတတ်ခံသေးတယ်ဗျာ။သူတို့ဘွာကိုကြောက်မော်တော်ကိုဒီဒေတာက PDF ဖွဲ့ရှိရယ်ကြောက်မော်တော်ပြစ်ပြစ်နေကြဒီရွာပဲဆိုတဲ့သဘောနဲ့ချွတ်တာကြအဲ့အဲ့ဒီရွာတစ်ချက်မှပြန်မပြစ်ရဘူးအထက်ကင်းအောက်ကင်းတို့ဒီကင်းကနှစ်ရွာရှိတာကြဒီနေ့မင်းချွတ်တာလဲဒီအဲ့လိုပဲကြမထူပထမချွတ်တဲ့ရွာလိုပါပဲအာဒါကြောင့်ဝင်ပြီးသူတို့ယူတင်လာယူပြီးတော့ပဲချွတ်တော့တာက
ြအောက်ကင်းနဲ့အထက်ကင်းကြီးရွာဟာချင်းချင်းမြစ်ဘေးမှာတည်ရှိတဲ့ကြီးရွာတွေဖြစ်ပါတယ်ခဏိကနေပြီးတော့ကြောက်စင်းတွေရိခါတွေတင်ပြီးတော့လုံကျုံကြီးအပြည့်နဲ့စုံစင်းလာတဲ့စစ်ကောင်စီတင်မော့ဟာကင်းရွာနီးမှာကန့်ကတ်ပြီးတော့ခုလိုမိရှို့ရလို့လေဒေသခံတွေကပြောပါတယ်ချင်းနှင်းမြစ်ထဲမှာစစ်ကောင်စီရဲ့ဆက်လေတွေကိုဒေသခံကာဝေးတပ်ဖွဲ့တွေကမကြမကြတိုက်ခိုက်ပြီးတော့ပြန်လည်ပစ်ခတ်တာမျိုးတွေရှိနေပါတယ်ရင်းမပင်ဘက်မှာဆိုလို့ရှိရင်လည်းစစ်ကောင်စီတပ်တွေရဲ့နေမြေရှင်းလင်းစစ်ဆင်မှုကြောင့်ကျေးရွာ20ဝန်းကျင်ကရွာသား1000ခန်းဘေးလွတ်ရာကိုပြေးကြရတယ်လို့ဒေသခံတွေကပြောပါတယ်
အောင်ချမ်းသာကနေစလာတာညအောင်ချမ်းသာမှာဆိုလဲဒါအမားတို့နဲ့ကနည်းနည်းလေးလှမ်းတော့ကြတော့အောင်ချမ်းသာတော့ 将我杀定将我明年修多的都是什么的别叫我们家要安全打安全打你的西老西老话你安全一安全一要么难特别的我们修你修比嘛年也有啊年也比嘛学习品学习品我比嘛的逻辑的逻辑比我记得家记得家比我嘛工作工作比我嘛你嘛的爱嗯拿的是我可以留看比我阿里那他有哪里的记得多了我说是我在这边拉比我家嘛我让我没问修我让我修比我嘛带领让我问他
这口是这对个因为没有那个机会呢是连接没有那个机会故那么心里也留比我我的数据我觉得我有个盘子比我那有个别的客人留地大家对我不要表白
别的客人你要东要高楼的不要买什么钱都说东要去嘛阿弟你要个别的大手了阿弟东要高楼有多多保暖对的烂你了有没有共一下的就把他接下来也找别的我的数据我的那没呀，我怕的，叫你呢。你妈娘是公母，你妈老老的，对的。
是干的，没贵的呢。前面那路干，你没少看的路。到那去的，其他干的下来，你也够生活，你也玩的。是公司的，你没心灵富裕，对嘛嘞？一些大的生活里个，心里玩的。是公司表哥呀，对个咯。PDF 最好是干的，对只要那个钱比不了，将父母的留下那个账，你没心灵毅力，三万里的路表哥不玩的。但没嘞，只要没少富裕，那不得了钱。PDF 卡老你啊，收不了呗，但别说说他玩的，看。
မကွေးတိုင်းခံကောနယ်ထဲမှာဒီ PDF တပ်ဖွဲ့ဝင်တွေကိုစစ်ကောင်စီကနေလေးချောင်းသုံးပြီးတိုက်ခိုက်တဲ့အကြောင်းသတင်းကိုသားညူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကရင်ပြည်နယ်အတိုင်းနိုင်ငံကောင်စီ KSCC ကနေပြီးတော့တရုတ်နိုင်ငံသား၄ဦးပါဝင်24ဦးကိုပြန်ပြီးတော့လွှတ်ပေးလိုက်တဲ့အကြောင်းသတင်းကိုပြောပြချင်ပါတယ်။စစ်တပ်ကနေအာဏာသိမ်းပြီးတဲ့နောက်မှာကရင်ပြည်နယ်အတိုင်းနိုင်ငံကောင်စီ KSCC ကသူတို့ဖမ်းဆီးထိန်းသိမ်းထားတဲ့126ဦးတွေကတရုတ်နိုင်ငံသား၄ဦးအပါအဝင်24ဦးကိုလွှတ်ငြိမ်းချမ်းသာခွင့်ပေးလိုက်တယ်လို့KSCC ရဲ့ပြောရေးဆိုခွင့်ရှိသူက VOA ကိုပြောပါတယ်။နိုင်ငံတကာဖွဲ့စည်းတွေရဲ့တောင်းဆိုတာနောက်ပြီးတော့လူသားချင်းစာနာထောက်ထားမှုနဲ့အကျဉ်းသားတွေကိုခံဝင်ကတိထိုးခိုင်းပြီးတော့ပြန်လွှတ်ပေးတာလို့ဆိုပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းအလိမ်မာပြောပြပေးပါရှင်
။ပြီးခဲ့တဲ့နှစ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာတရားပြည်နယ်ရင်းနေရာတချို့မှာပြည်သူ့ကာကွယ်ရေးအဖွဲ့တွေကိုအခြေခံပြီးကိုယ်ပိုင်အုပ်ချုပ်ရေးပုံစံနဲ့ကရင်ပြည်နယ်အတိုင်းအမခံကောင်စီအနေနဲ့ထိန်းချုပ်အုပ်ချုပ်နေရာမှာရာဇဝတ်မှုကျူးလွန်သူတချို့နဲ့မြန်မာစစ်တပ်တရင်ပေတွေမြန်မာအစိုးရဝန်ထမ်းတချို့ကိုပါဖမ်းဆီးထားတာပါအခုလွှတ်ပေးတဲ့အထဲမှာတော့စစ်ကောင်စီတရင်ပေဒလန်အဖြစ်ဆွဆွဲခံရပေမဲ့တပ်တွေမခိုင်လုံသူတွေနဲ့နေစားဝန်ထမ်းတွေကိုပြန်လွှတ်ပေးတာလို့ KSCC ပြောခွင့်ရသူကပြောပါတယ်
။ပြန်လွှတ်တဲ့လူတွေထဲမှာတော့ခက်မများကဟွာပေါ့လေ။ဒီအမှုတွေကစိတ်မကြည်လေးဘူးပေါ့နော်ဟွာ။ဒလန်အဖြစ်တန်တရားနဲ့ဖန်ထားတဲ့လူတွေတော့သူစစ်ကောင်စီဝန်ထမ်းပေါ့နော်ဝန်ထမ်းဆိုတာကတော့သူကလည်းနှိစားဝန်ထမ်းနဲ့ရှိတယ်။အဲ့လိုမျိုးတွေတော့ရေးတယ်အဲ့လိုမျိုးပါတာပေါ့လေ။သူတယောက်တွေကတော့သူတို့ကတရားမဝင်စီးပွားရေးဝင်လုပ်တာပေါ့လေ။အဲ့လိုမျိုးတွေပါကျွန်တော်အခုစီရင်ကတော့ရထားတာ24ရောက်ပါလေ
အခုပြန်လွတ်ပေးတဲ့တရုတ်နိုင်ငံသားတွေဟာစစ်တပ်အာဏာသိမ်းတဲ့ကာလမှာစစ်ကောင်စီခွင့်ပြုချက်နဲ့ဒေသတွေလာရောက်စီးပွားရေးလာလုပ်နေသူတွေဖြစ်တယ်လို့သိရပါတယ် KNY ပြည်နယ်အတိုင်းအမခံကောင်စီ KSCC အဖွဲ့ဟာတော်လှန်ရေးလက်နက်ကိုင်အဖွဲ့အစည်းတွေနိုင်ငံရေးပါတီတွေအရက်ဖတ်အဖွဲ့အစည်းတွေလူငယ်သပိတ်ကော်မတီတွေအမျိုးသမီးအဖွဲ့အစည်းတွေအနိုင်ရလွတ်တော်အမတ်တချို့နဲ့2022ခုနှစ်စစ်တပ်အာဏာသိမ်းပြီးတဲ့နောက်ဧပြီလလောက်ကစတင်ဖွဲ့စည်းထားတာပါအခုလိုလွတ်ပေးသူတွေရှိပေမဲ့ KNY ပြည်နယ်အတိုင်းအမခံကောင်စီလက်ထက်မှာဖမ်းဆီးထားသူတရာကျော်ကြရှိနေတယ်လို့သိရပါတယ်မြန်မာစစ်တပ်ကစစ်သားတွေမြန်မာစစ်တပ်တရင်ပေးဒလန်အဖြစ်ဆွဆွဲခံရသူတွေမတိမ်မှုကျူးလွန်သူတွေနဲ့မူးယစ်ဆေးဝါးအယောင်ဝယ်လုပ်သူတွေဖြစ်ပြီးသူတို့ကိုနှိမ်ပန်းနှိပ်စက်မှုမပြုဘဲလူခွေရည်နဲ့အညီထားရှိတယ်လို့ KSCC ကပြောပါတယ်
။အဲ့ဒီမှာတော့မြင်းမြင်းရှိတာပေါ့လေဒလန်အမခံဖြစ်ဟိုခက်ခဲမှရက်တည်ပြီးတော့လှုပ်ရှားပြနေတဲ့လူပါပဲ။နောက်ပြီးတော့ကျွန်တော်တို့မူးယစ်ဆေးဝါးကိစ္စနဲ့ပတ်သက်ပြီးတော့မှပါတယ်ရောင်းဝယ်ထောက်ကမ်းမှုတွေပါတယ်။နောက်စစ်သုံးပန်းတွေလည်းပါတယ်။စစ်သုံးပန်းဆိုတာကတက်ကွဲမှာစိုက်ပြီးတော့မှဟိုဘယ်လိုပြောမလဲ။အများခံတာမဟုတ်ပဲနဲ့သူတို့မိတဲ့လူလည်းပါတယ်ပေါ့နော်။မတိမ်မှုတွေကအဆမပေါ့ဗျ။အဲ့လိုမျိုးတွေပါနေတယ်။အချုပ်ခံလို့တကယ်ဝန်ထားတယ်။ကောက်ကောက်မှုဝန်ထားပါတယ်။သူတို့လည်းသူလူပြီးနေပြီ။သူတို့ခံစားခွင့်ရှိတော့你先进班是不是你就就就就那底下是反馈你上反馈需要还有什么他们
ပြီးခဲ့တဲ့ဧပြီလလောက်ကတော့စစ်ကောင်စီတပ်ဖွဲ့နဲ့လျှက်စစ်ဝန်ထမ်းတွေအပါအဝင်26ဦးကိုကရင်ပြည်အမျိုးသားများကာကွယ်ရေးတပ် KNDF ကဖမ်းဆီးထားတာရှိပါတယ်။အခုလွှတ်ပေးတဲ့အထဲမှာတော့ဒီလူတွေမပါဝင်ပါဘူး။ စစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စောမင်းထွန်းကတော့ဒီဖမ်းဆီးထားတဲ့သူတွေကိုပြန်လွတ်ပေးဖို့တောင်းဆိုထားပါတယ်စစ်တပ်ကအာဏာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြမှုတွေအကြမ်းဖက်ထုတ်ခွဲခံရပြီးတဲ့နောက်နိုင်ငံတော်ဝန်လက်နက်ကန်ခုခံမှုတွေရှိခဲ့ရမှာကြားပြည်နယ်ဟာလက်နက်ကန်ခုခံမှုအကြီးဆုံးနေရာတစ်ခုဖြစ်ခဲ့ပါတယ်အခုချိန်ထိလည်းနေရာတော်တော်များများမှာတိုက်ပွ
ကျွန်တော်တို့ကနေ့ကောင်းစီ အမေရီယာပြည်တော်စုရဲ့တမိုင်းမှာဒုတိယအဆိုးဝါဆုံးလူတွေအစုလိုက်အပြုံလိုက်ပြစ်သက်ခံရမှုအင်္ဂါနေ့ကဖြစ်ပွားခဲ့ပြီးတဲ့နောက်မှာတော့တနက်ဝယ်လူတွေရဲ့နောက်ကျောင်းရာဇဝင်ကိုတင်းကျပ်စွာစစ်ဆေးမဲ့ဥပဒေကိုလွှတ်တော်အမတ်တီဒီကနေ့မဲခွဲဆုံးဖြတ်ကြဖို့ရှိပါတယ်။တက်ဆတ်ပြည်နယ်မှာဖြစ်ပွားခဲ့တဲ့နောက်ဆုံးပြစ်ခတ်တပ်ဖြတ်မှုကြောင့်လက်နက်ကင်ဆောင်မှုဥပဒေ
ကျောင်းသားအကြောင်းသူကလေးငယ်19ယောက်နဲ့ဆီယမန်ဦးတေဆုံးခဲ့တဲ့ဖြစ်စဉ်ကြောင့်အမေရိကန်မှာလက်နက်ကင်ဆောင်ခွင့်နဲ့ဆိုင်တဲ့ဆွေးနွေးပြဆိုမှုတွေကြောပြန်ဖြစ်ပေါ်လာပါတယ်။ဒီနယ်အတွင်းလက်နက်ကင်ဆောင်ခွင့်ဥပဒေတွေဖြေလျှော့ပေးခဲ့တဲ့အတွက်အခုလိုဖြစ်ဆိုးနေတဲ့ကြုံလာရတာလို့လာမယ့်ရွေးကောက်ပွဲမှာတက်ဆတ်စ်ပြည်နယ်ရဲ့လက်ရှိအုပ်ချုပ်ရေးမှူး
ဂရက်အဘော့ကိုရှင်းပြမယ်ဒီမိုကရက်ကိုယ်စားလှယ်လောင်းဖက်ဒရယ်အိုရာကာပြည်နယ်သားရှင်းလင်းပွဲကျင်းပနေတဲ့ပြည်နယ်အုပ်ချုပ်ရေးမှူးကိုထိတ်တန့်ရင်ဆိုင်ပြီးဆွဆွဲပြောကြားလိုက်ပါတယ်။
ဒီနေ့အုပ်ချုပ်ရေးမှုဂရက်အဘော့ကပြောပါတယ်သူကလက်နက်ကင်ဆောင်ခွင့်ထိန်းချုပ်ရေးလှုပ်ဆောင်မဲ့အစား
America's gun epidemic is unmatched.
America ရဲ့ တနက်နဲ့ ဆိုင်တဲ့ ကာယောဂါကြီးဟာ ကမ္ဘာပေါ်မှာ ဘယ် နိုင်ငံနဲ့မှ မတူပါဘူး ဘယ် အမေရိကန် နိုင်ငံသားမှ ဘေးကင်းလုံခြုံမှု မရှိတော့ပါဘူး ဒီပေါ်မှာ လူတိုင်းက စိတ်ပြက်နေကြပါပြီ
ပြောင်းလဲမှု လှုပ်ဆောင်ဖို့ အရင်က ကြိုးပမ်းမှုတွေ မအောင်မမြင် ဖြစ်ခဲ့ပါတယ် ဒါနဲ့ ပတ်သက်လို့ ဒီမိုကရက် အထက်လွှတ်တော် အမ Chris Murphy က
This is the gun industry talking point. The gun industry wants.
Aha, tenet tolo de komuni wega pisi jina fonsan ba. Dilo sulai biong lai tapchen mu pibi dai. Duru ga biong lai mu dwe daosu jame sura di taro. Dane bata lo sunu mu re shim lao. Duru ga handa lo jara ba.
Daha se me chami zia tia sura go. Mitch McConnell lo Republican telo da amadiga di ma biu biu jara ba le.
It's literally sickening. Sickening.
ခုလိုအသေးပင်ရှိတဲ့ရက်ဆက်တဲ့တပ်ဖြတ်မှုကြောင့်အပြစ်မဲ့တဲ့ကလင်းငယ်တွေရဲ့အသက်တွေဆုံးရှုံးရတာဟာအင်တန်ကိုယွန်ရှာပွဲကောင်းပါတယ်။ဖွဲ့စည်းပုံပြင်ဆင်ချက်နှစ်မှာဖော်ပြထားတဲ့လွတ်လပ်စွာလက်နက်ကင်ဆောင်ဝင်ရှိတယ်ဆိုတဲ့အချက်ကိုကန့်တတ်မှာကိုရီပက်ဘလစ်ကန်အများစုကမလိုလားကြပါဘူး။လူတွေအစုလိုက်တပ်ဖြတ်ခံရပြီးတိုင်းလက်နက်ကင်ဆောင်မှုဥပဒေပြင်ဆင် ဟာအမတန်ကြီးမားတဲ့ပြဿနာလို့အမေရိကန်လူဦးရေရဲ့တဝက်ကယူဆထားကြသလိုဒီမိုကရက်နဲ့ရီပဘလစ်ကန်ပါတီဝင်အများစုကလည်းလက်နက်အယောင်ပွဲတွေနဲ့တနတ်ဆိုင်တွေအနေနဲ့တနတ်ဝယ်လူသူတွေရဲ့နောက်ကျောင်းရာဇဝင်ကိုစစ်ဆေးတာလိုလားတယ်ဆိုတာကိုထုတ်ဖော်ပြောဆိုခဲ့ကြပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုမှာတနတ်ဝယ်ယူသူတွေရဲ့နောက်ကျောင်းရာဇဝင်တွေကိုတင်းကျပ်စွာစစ်ဆေးမဲ့ဥပဒေပြဋ္ဌာန်းမှုဒီကနေ့မဲခွဲကြမဲ့အကြောင်းသတင်းဆောင်မှာကိုစုံဝင်းလိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။မကြာခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့ကြာသာပတေးနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA အစီအစဉ်တွေကို Radio Yumen တန်ကြားလို့အပြင် Facebook စာမျက်နှာကနေလည်းနှာစင်ကြည့်ရှုထိုင်ပါလေ VOA မြန်မာပိုင်း Facebook စာမျက်နှာလေးစာကတော့ facebook.com/voe.burmese.news ဖြစ်ပါလေ
မင်္ဂလာညချမ်းမသောရရှင်များရှင် VOA American တန်ရဲ့2022ခုနှစ်မေလ26ရက်ကြာသပတေးနေ့ညရဲ့အစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ Klein Dometer 32 32နဲ့58တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။ည10နာရီထိထုတ်လွှင့်ပေးမယ်ဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းဒေသကသတင်းလွှာမတိုင်ခင်မှာတော့အရင်ဆုံးဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါမယ်။မျိုးဆက်တက်တွေပါဝင်တဲ့ PDF ပြည်သူကာကွယ်ရေးတက်တွေဟာစစ်ကောင်စီတက်တွေကိုသာရင်ဆိုင်နေကြရတာမဟုတ်ဘဲနဲ့စစ်ကောင်စီရဲ့လက်အောက်ခံပြည်သူစစ်တွေရဲ့ရန်ပြူတာကိုလည်းတွန်းလှန်တိုက်ဖြတ်နေရတဲ့အကြောင်းဦးအောင်ခင်ကရေးသားပြီးကိုညံဝေးအောင်နဲ့အတူတင်ပြထားတာရှုစားနားဆင်ပါရှင်
မျိုးသားညီညွတ်ရေးအစိုးရဟာဒီနှစ်ကာလမှာပြည်သူ့ကာကွယ်ရေးတပ်ရင်းတပ်ဖွဲ့ PDF ပေါင်း259ခုကိုဖွဲ့စည်းနိုင်ပြီးမြို့နယ်ပေါင်း250မှာဒေသခံကာကွယ်ရေးအဖွဲ့ကိုစနစ်တကျတည်ထောင်နိုင်တယ်လို့မကြမီးကကြေညာပါတယ်ဒေသခံမြို့ပြပျောက်ကြားတပ်ဖွဲ့400ကျော်နဲ့ချိတ်ဆက်ပြီးတိုက်ပွဲဝင်ဖို့စီစဉ်နိုင်တယ်လို့လည်းဆိုပါတယ်လွန်ခဲ့တဲ့ဖေဖော်ဝါရီလထုတ်အမေရိကန်ညီညာရေးဌာန USIP မြမလေးလာရေးအဖွဲ့အစီရင်ခံစာမှာတော့ PDF တပ်ဖွဲ့132ဖွဲ့သာရှိတယ်လို့ဖော်ပြပါတယ်။အမြင်နဲ့ပြောင်းလဲနေတဲ့အခြေအနေကိုနိုင်ငံခြားကလက်ရာရာမှာအခက်အခဲရှိနေပုံရပါတယ်။ဒါပေမဲ့ USIP အစီရင်ခံစာရဲ့ထူးခြားမှုကတော့ဒေတာလိုက် PDF ခုခံစစ်အရေးအတွက်ကိုဖော်ပြတာဖြစ်ပါတယ်။စကိုင်းတိုင်းမှာ PDF အများဆုံးရှိပြီးမကွေးကဒုတိယမန္တလေးနဲ့ချင်းပြည်နယ်ကတတိယအများဆုံးဖြစ်နေတာတွေ့ရပါတယ်။လက်ရှိအခြေအနေမှာဝင်ရောက်ကူညီဖို့ခက်ခဲပေမဲ့နိုင်ငံတကာရဲ့လူသားချင်းစာနာရေးကူညီထောက်ပံ့မှုကိုအမေရိကန်အစိုးရကဥဆောင်သင့်တယ်လို့လည်း USIP လေ့လာရေးအဖွဲ့ကထောက်ခံတင်ပြထားပါတယ်
။စစ်ကောင်စီတပ်နဲ့ PDF တပ်ဖွဲ့တွေတိုက်ပွဲပြင်းထန်တဲ့ဇဂိုင်းတိုင်းမှာနေရက်ကိုစွန့်ခွာရသူ2,400ကျော်ရှိလာပြီးမကွေးတိုင်းမှာ5,000ကျော်ချင်းပြည်နယ်မှာ3,600ကျော်ရှိကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယုံ UNOCHA ကမေလ6ရက်နေ့ကသတင်းထုတ်ပြန်ပါတယ်။ဘာသာရေးအဆောက်အအုံနဲ့မိရှုဖြစ်စည်းခံရတဲ့အင်ဂျီပေါင်းအနည်းဆုံး9,000နီးပါးရှိတယ်လို့ဆိုပါတယ်။စစ်ကောင်စီတက်လာပြီးမှတပြည်လုံးမှာနေရက်ကိုစွန့်ခွာရသူပေါင်း9,800ကျော်ရှိတယ်လို့လည်းဖော်ပြထားပါတယ်။ကျမနိုင်ကြည်မီးရှို့ဆိုသလို PDF တပ်ကိုမနှိမ်နှင်းနိုင်တဲ့စစ်ကောင်စီတပ်ဟာနှိစရာကြေးရွာတွေကိုမီးရှို့ဖျက်ဆီးပါတယ်ဒီနေရာမှာစစ်ကောင်စီထောက်ခံသူပြူစောထီးတွေလည်းပါဝင်နေပါတယ်ကျန်းဖို့ပါတီဝင်တွေမဘာသာအဖွဲ့ဝင်တွေနဲ့စစ်မှုတန်းဟောင်းအများဆုံးပါဝင်တဲ့ပြူစောထီးဟာပြည်သူပစ္စည်းဖျက်ဆီးခွင့်နဲ့ပြည်သူကိုတပ်ဖြတ်ခွင့်ရရှိထားတဲ့အဖွဲ့လို့ဖြစ်နေပါတယ
် PDF ပြည်သူ့ကာကွယ်ရေးတပ်ရဲ့ထူးခြားချက်ကတော့မြေလက်နဲ့အထက်အညာကဗမာတွေအများအပြားပါဝင်လာတာဖြစ်ပါတယ်။ယုံကြည်ချက်နဲ့ခုခံတိုက်ခိုက်တဲ့အတွက်စစ်ကောင်စီတပ်မှအကြအရှုံးများပါတယ်။အသေးအပြောက်များတဲ့အခါစစ်ကောင်စီတပ်ကတာဝေးပစ်လက်နက်ကြီးနဲ့ကျေးရော်တွေကိုပစ်ခတ်တဲ့အပြင်လေကြောင်းကလည်းဘုံကျဲပြီးတုံ့ပြန်ပါလေ။အရင်ကတိုင်းရင်းသားလက်နက်ကင်သာရှိပါတယ်။စစ်အာဏာသိမ်းပြီးမှဗမာလက်နက်ကင်ပြည်သူ့ကာကွယ်ရေးတပ်တွေအလေးအမြန်ပေါ်ထွက်လာတာကိုတအားတော်ဖြစ်နေကြပါလေစစ်ကောင်စီဘက်ကတော့စစ်တပ်ကဖွဲ့စည်းထားတဲ့ပြည်သူစစ်နယ်နေကြာဆောင်တပ်အင်အားကိုတုံးပြီးတုံ့ပြန်ပါလေသူတို့ရဲ့အစ်စ်နိုင်နဲ့ပြူစောထီးနဲ့တွေးပောက်လိုအယတ္တလူမိုင်းအုပ်စုတွေကိုလည်းအသုံးပြုပါတယ
်မြမပြည်ဟာလူမျိုးပေါင်းစုံနေထိုင်တဲ့ဒေသဖြစ်လို့တိုင်းဒေသလက်နက်ကင်ထိန်းချုပ်တဲ့ပြည်နယ်တွေမှာလည်းလက်နက်ကင်မျိုးစုံရှိပါတယ်တပ်သား10ဦးကနေတရာအထိရှိတဲ့လက်နက်ကင်အဖွဲ့ဟာပြည်သူစစ်ဖြစ်လာပါတယ်ပြည်သူ့စစ်မှာတပ်မတော်ရဲ့ထောက်ပံ့မှုမရပေမဲ့စစ်စင်ရေးမှာအကူအညီပေးရပါတယ်။အများသောအားဖြင့်တပ်မတော်နဲ့အပြစ်ရလိုက်လို့လုံပိုင်ခွင့်တွေရလာသူတွေဖြစ်ပါတယ်။စစ်တပ်ကလေ့ကျင့်ပေးပြီးလက်နက်ပေးထားတဲ့ပြည်သူ့စစ်လည်းရှိပါတယ်။ကချင်ပြည်နယ်ပူတာအိုနဲ့ခေါလန်ဖူးကရဝမ်ပြည်သူ့စစ်နဲ့ဝိုင်းမော်မြို့နယ်ကလီဆူးပြည်သူ့စစ်ဟာ
စစ်တပ်ကဖွဲ့စည်းထားတဲ့အဖွဲ့ဖြစ်ပါတယ်လူနည်းစုတွေကိုပြည်သူစစ်အဖြစ်အသွင်ပြောင်းလိုက်တာဖြစ်ပါတယ်ဒါလို့ကြီးကရှမ်းနီခေါ်ထိုင်းလျိုင်ပြည်သူစစ်ဟာလဲစစ်တပ်ရဲ့ဖန်တီးမှုတစ်ခုဖြစ်ပါတယ်ပြည်သူစစ်မှာအင်အားအမျိုးမျိုးရှိပါတယ်စစ်တီတရားမပြည့်တဲ့အဖွဲ့ရှိသလိုလေးနာရာတိရှိတဲ့ပြည်သူစစ်လည်းရှိပါတယ်ဥပမာကိုယ်ခိုင်ကကောင်းကားပြည်သူစစ်ဆိုရင်တပ Pade. Tayan Leha, Kayaga, Quetrapi, Sitane, Piate, Kama, Kachin Kawaita, KDA Pilavare. Natalda Kayado, Sitan Leoka, Kanka, Piluci Pilapi, Koniko Hane, Yambuisha Javade. The kind time your pine, Kachinpine, Tong Baima, Shan Ego, Thailai Lumiozu, Tongai Lao Shibi, Kachine, Pudipaka Pite, Saint La Tamai Shivade. Tago, a queen out you be Sitaka, Shani, Pizu, Siku, Puerdi Pade. Kosaya Tapwe and Yankane, Kamale, Pizu, Miapia, Portuela Vade. Davibe, Nejazan Tene, Pizu, Seha, Sekonsiye, Yan Tapwe, Pilu, PDF, Pizu Tapwene, Tabawa Jim Matubabu. Dajo, a Yan Tapwe, a Dono Kane, Tayanza Tapwe, a mean Pyongi, PDF, Pizu Tene, Pubon, Damala, Surago.
ပြည်သူစစ်တေရန်ပြူတာကိုလည်းတွန်းလှန်ရတဲ့အကြောင်းဦးအောင်ခင်ကရေးသားပြီးတော့ကိုညံဝင်းအောင်နဲ့အတူကိုကြီးတင်ဆက်ထားတာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ကျမ်းမာရေးကဏ္ဍကိုဆက်ပြီးတော့တင်ပြပေးကြပါမယ်။ဒီသတင်းမှာရဲ့ကျမ်းမာရေးကဏ္ဍမှာတော့သွေးလွန်တုတ်ကွေးကာကွယ်ရေးနဲ့ပုံမှန်ကုသရေးအကြောင်းကိုတင်ဆက်ထားတာပါ။သွေးလွန်တုတ်ကွေးယောဂါကိုကြိုတင်ကာကွယ်နိုင်မှုအကော
Okay, Pamoka, Dr. Sawekhamya.
ကျွန်တော်တို့ဒီသွေးစွန်တုပ်ကွေးယောဂဖြစ်တာကိုကြိုသိဖို့နဲ့ဒီအသက်အန္တရာယ်ရှိတာကိုပါကြိုသိနိုင်ဖို့လက္ခဏာတွေအကြောင်းပြောပြီးမှဆရာကြီးဒီတစ်ပတ်တော့မဖြစ်ခင်ကာကွယ်ရေးအတွက်အကောင်းဆုံးဘာတွေလုပ်တင်တာကိုပြောမှာမို့အရေးကြီးဆုံးဆိုပါအသရှင်းပြခြင်းနဲ့ဆရာကြီးအကောင်းဆုံးကတော့ဒီပိုးလောက်လမ်းနေနေပါဘူးဒါလို့ဆိုတော့ရှင်းကြလို့ရှင်းသေးလိုက်ပြန်လဲဆိုတာမပြန်လဲရှင မင်းအားလည်းတင်းစားရဲမှလည်းကျင်းကြပါလေပြောလဲပြောနေပါရဲ့နော်ဘုံတော်ကတ်စစ်လောင်းထောင်လဲခွင့်မြုပ်ချင်းမှုတ်ပေါ့နော်အဲဒီဖိုးလောင်းလမ်းနေနေရှင်နေနေပေါ့ဒါလေးလေဝအခုစဉ်အဲ့ဒါတွေကရှင်ကရောင်းဖို့တွေတမပေါက်တာမဟုတ်အိမ်မှာရှိတဲ့ရေစီတွေရေကန်ပေါ့နော်အုပ်ရေကန်လိုမျိုးအဲ့လိုမျိုးရေကြီးရေသားမှာပေါက်တာဘိုးရွာပြင်တင်တန်ခဲ့တဲ့ရေပွက်ရေအိမ်လေးတွေဒီမှာခွတ်ဆုလို့စီကွက်တို့အဲဒါရအဟောင်းတို့ပေါ့နော်အဲ့လိုမျိုးတွေမှာတင်တန်ခဲ့တဲ့နေရာတွေမှာပေါက်တာရပါတယ်အဲ့တော့အဲ့ညာဒီမှာဒီပိုးလွန်လွန်နေနေရေပေါ့နော်လောကကျွန်တော်ထက်ထည့်ထားတာတော့ထည့်စိန်ထိုးပေါ့ထည့်တယ်ဆိုတော့အဘိတ်လို့ခေါ်တော့တမေဖော့စ်လို့ခေါ်တော့နော်ဒါကိုထည့်ထားလို့ရှိရင်ပိုးလွန်လွန်မပေါက်ဘူးတော့ရေတထမ်းစာလောက်မှာကျွန်တော်မှတ်မိတဲ့လောက်ကတော့သဇုံပေါ့နော်ထင်းတောက်ဇုံနဲ့သဇုံလောက်ထင်းကဇုံကြီးမဟုတ်ဘူးတော့ညညတောက်တဲ့ဇုံသဇုံလောက်အဲ့လိုထည့်ရပါတယ်၆ပတ်၈ပတ်လောက်ဒီပိုးလွန်လွန်မပေါက်ဘူးပေါ့နော်အဲ့ဒါစေကုံနေတဲ့တွန်းထားတာအရင်ကရှိပါတယ်အစိုးရအနေနဲ့လည်းဒီသွေးလွန်တကူရာသီဆိုရင်အင်းဆက်ပိုးတောင်ဖြစ်တဲ့ကုဆက်ရောဂါများနေနေပေါ့နော် DPDC အဖွဲ့ရရှိတယ်သူတို့တရားနဲ့ဖြန့်ဝေပေးတာရှိပါအဲ့ဒါထဲပေါ့စိန်ကတော့စေးစိန်ချစ်တော်ပေါ့နော်စေးစိန်လိုက်ကာတော့အဲ့ဒါတွေလည်းသုံးဝင်ပါတော့ထိုးဆိုတာတော့ကာကွယ်သေးပေါ့နော်ဒါပေမဲ့ဒီသွေးလွန်တကူကာကွယ်သေးရတော့ဒီပြင်ကာကွယ်သေးလို့သိပေါ်ပြလာမှုဖြစ်သေးသူက6နှစ်ကအထက်မှမှထိုးလို့ရတယ်အဘရလည်းတခါဖြစ်ပြီးသားဆိုတာကိုစစ်ဆေးပြီးမှပြေးဆေးပြီးမှလည်းတော့တခါဖြစ်ပြီးတဲ့လူမှမှလူသိမှမတော်ဘူးပေါ့ဒါပေမဲ့ကျွန်တော်တို့နိုင်ငံတို့လည်းအခုတိတော့တင်သွင်းတာမရှိ
ဟုတ်ကဲ့ဆရာအဲ့ဒီကျော်ဒီပိုးလောင်လန်းနေနေမှုကပဲ
ဟုတ်ကဲ့အဓိကတော့ ไอ้ปุ๊ลองแล้วไม่ปอกปุ๊ลุเตะกลับมาแล้วเนี่ยเนี่ยอะไรอุซาไปยามเลยสรเอาตะเมียวลงแล้วไปไปอกลงลุกขึ้นซะเต็มเลยอุซาไปลงอ่ะเนี่ยบาเลยสรคลีนี่นี่แก่ๆนี่แหละตัวเชียร์แล้วนี่แหละมาไก่ได้เช่นนี่เฉยมาคลีนี่นี่แก่ๆนี่ได้เนี่ยอยู่มันนี่คลีนจ้าวนูจ้าวนูมูโซจ้าวนูจูเซนโนซะได้เนี่ยมาอุซาไปแล้วลุกขึ้นกลับเนาะแล้วขึ้นไหนเนาะอกลงลุกขึ้นกลับเนาะหมดเลยอะตลอด
อุตส่าห์ไปลงมาเสร็จแล้วไอ้เนี่ยนี่ป่ะปูหลอกนั้นนี่อุตส่าห์ไปลงมาป่ะมั้ยโอเคเสร็จแล้วดิก็ชินจาไม่ปอกปอกป่ะเนาะปูหลอกนั้นอึดมาจุพี่แล้วไม่เชื่ออ๋อกากวยได้ตัวบ่โอเคป่ะแล้วทีก็เราจะเห็นสิงห์โหขึ้นลาได้สิตัวบ่เนาะคุณน่ะกากวยได้จาได้กันเว้ยไอ้ไก่มะคันอ๋อกากวยบ่อึดสิงห์โอเคไก่มะคันโหอ่ะคุณน่ะเจอได้เทมมาแล้วปาละไปแล้วพ้นตรงกัดเสร็จป่ะลองทองทองซะนี่แหละเทมมาคลีนี่ชินทองทองไอ
ော့အချိန်မကန့်အောင်ပါလူနောက်တစ်ခါကလေးဆိုအင်းကြီးချလိုက်လက်ချေပေါင်းမိချေပွဲပေါ့နော်ကျွန်တော်လည်းထမင်းချေပေါ့နော်အဲအဲ့ဒါပြီးလို့ရှင်တော့လုံးလို့ရတာကတော့ပထမဆေးတွေရှိပါတယ်ဟို mosquito repellent ပေါ့နော်အချိန်မကန့်အောင်လိမ့်တဲ့ဆေးတွေရှိတယ်ဥပမာပြ Odomos ဆိုတာရှိတော့ပြင်ပြ Rapido ဆိုတာရင်တော့တော့ထုတ်တယ်အဲ့လိုအားရရသူပြေတော့မှလိမ့်သားရင်အညာလေးထွက်တဲ့အချိန်ကိုလှည့်သားလိုက်တော့လေအချိန်ကိုမကြအောင်လုပ်ပေးတယ်စင်သေးခွေထွန်းသားတွေပဲလေလုံးကြပါလေဒါမဲ့စင်သေးခွေကအနမ်းသက်တွေကနည်းနည်းဒုက္ခပေးတော့ပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့နောက်ဆုံးကျွန်တော်မမေးပြီးတော့တခြားအရေးကြီးတာကော
မှန်ကန်တဲ့ကုသမှုပေါ့နော်ဆိုလိုတာကြားကြသေးဆိုပါရာစတမောကလည်းဘာမှမပေးရပါဘူးအဲ့ဒါလေကျွန်တော်အဓိကပြောချင်တယ်ပေါ့နော်အခုကဆရာဝန်လေးကိုယ်တိုင်ပါဖြစ်လဲဆိုလို့ရှိရင်မှာအာဘူပရိုဖင်ဆိုလို့ရှိရင်အဖျားကျတယ်အမေရိကန်တို့ကတော့မှဆိုအဲ့တော့စက်မောသုံးလို့အာဂူပိုကေကိုအဖျားကြပြီးသုံးပါလေအလေးတွေလည်းပေးပါတယ်ဒါပေမဲ့ကျွန်တော်နိုင်ငံကတော့မပေးသင့်ဘူးဒါဆိုတော့အဲသွန်းလွန်တူပေးဖြစ်နိုင်တာပြည့်အဲ့ဒီချိန်မှာအာဂူပိုဖင်လို့ဟာမျိုးပေါ့နော်အဲ့ဒါရင်တော့ဘတ်စပရိုပေါင်းနဲ့တူပါလေအက်စပရင်ပေါ့နော်အဲ့လိုဈေးတွေကကြက်ခဲအဖျားတော့သက်တာလေဒါပေမဲ့ဒီသွန်းလွန်တူပေးဖြစ်နေတယ်ဒီမှာတွေးရနေနောက်တစ်ခါလဲကျွန်တော်တို့ဒီ suppository လဲရှိတယ်ပေါ့နော် alternative လို့ပါတော့ပေါ့နော် diclofenac အဲ့လိုမျိုးတွေထိုးဈေးတွေရောအောက်သေးတယ်ရောကြောသေးတယ်ရောသူဆရာဝန်ကိုလည်းပေးတာတွေ့အဲ့တော့သွန်းလွန်တုတ်ခဲမှာပေးမိရင်ဒီအမတန်အနေရှိပါအဲ့တော့သွန်းလွန်တုတ်ခဲကဖျားကြဖို့အတွက်ပါရာဆက်တမောတစ်ခုပဲသုံးနေတယ
်ဟုတ်ကဲ့ဆရာနောက်ရောဒီလွဲချော်မှုမရှိအောင်ရှောင်တင်တာရှိနေလားဆရာ
နောက်တစ်ခုကမက်ကလောင်ပေါက်တာပါနော်တမာရီမှာတော့တရားနေပစံနေဘလူပြောလဲမသိဘူးပါနော်မက်ကလောင်ပေါက်တယ်ဟောကချင်တို့ကတော့ချင်းတို့ကတော့စားချစ်တယ်ပေါ့ဟောအဲ့ဒါကြီးလုပ်တယ်မက်ကလောင်ပေါက်တယ်ဆိုတာအဲ့နယ်ပေါ့နော်ဆိုတော့ໂຕນາປາວິນຍານໂອອັນແພောက်ແດ່ເລັດເຄລີໂອພောက်ແດ່ເນາະອັນລູພောက်ແດ່ຄັນຈະເນາະຈີແຈອໍແຮງງູຢູ່ບໍ່ເນາະຊ່ວຍໄດ້ວ່າປ່ຽນລະໃຫ້ຄັນຈະອພາຈາບໍ່ເນາະມັນເນາະດັ່ງແມ່ບາມາສຸດສັມບໍ່ຊິອັນລູລົດແຄລີດີຫາດີອັກກະມະຕັນຊິນທ້ວຍໄສແຕດາໄປຜິດກໍອໍໂຕນະດົກຍາຕະເພດທ້ວຍໄສແຕດາຕະເພດສໍປູບໍ່ຫຼົ່ນໄປບໍ່ຄິດແຕວ່າຢູ່ບໍ່ສົງຈົ່ງວ່າລະດີຊິວ່າອັນລູແບບດີຈິນໂນຈິນໂນບັດມາສະເລສາຄິດແດ່ສໍໂອကလေးကိုလုံးချစ်တယ်လေရေပြားအကောင်းချစ်လိုက်တော့မှတော့ရေပြားဆိုတာတဘာဝအကပဲပေါ့အဲ့တော့ဒီနေရာမှာသွားပြီးတော့ပိုးဝင်လာပြန်ဖြစ်နေတော့ပေါ့ကလေးရဲ့လိုလမ်းဖြန့်ငိုတော့ခါကြတော့ဖျားခဏကြာတော့ပေါ့နော်အဲ့လိုမျိုးတွေမှားယွန်းနဲ့လှုပ်ဆောင်ချက်တွေပေါ့နော်နောက်တစ်ခါဓာတ်စာရေးပေါ့နော်ဓာတ်စာရေးကသွေးလင်းတစ်ပိတ်ပြည့်ဓာတ်စာရေးတောင်းတယ်တချို့ကလည်းဆရာဝန်တွေကပိုညွန့်ကြတယ်ပေါ့တနည်းကို၄လီတာတောင်းရမယ်လို့ပါလို့ပြောတာရှိတယ်မှားတော့အဲ့လိုမဟုတ်ပါဘူးသူကသွေးလင်းတစ်ပိတ်ပြည့်ရင်ရှော့ရတတ်တယ်ပေါ့နော်ဒါပေမဲ့ကလေးကနှုံနဲ့နှုံတော့ဗောဖြားကြည့်ကိုကရေသားဆုံးချုပ်မှုများတော့လေအဲ့ကြတော့ရေတောက်ရမယ်ရေရွယ်လည်းမဟုတ်အငံလေးပါပါပါသူကရေရထပ်တောက်တင်တော့ရေနဲ့အငံနဲ့တောက်ရမှာပေါ့နော်အချို့လည်းဒီအဟာရဖြစ်အောင်ကယ်လိုရီရအောင်တောက်ရမှာဒါပေမဲ့တန်စားရည်လို့မဟုတ်ပါဘူးကျွလွန်တုတ်ပေးမှာတော့ဦးကကောင်းပဲအဲ့တော့ရေရဲကြားရဲစားရဲပေါ့နော်ဘယ်လိုပုံစံနဲ့ဝင်ဝင်ပေါ့ဥမာသမင်းရည်စားခတ်တောက်လည်းရတောက်ဆဲရုပ်ကိုစားခတ်တောက်လည်းရအချို့ရည်စားခတ်တောက်လည်းရအဲ့လိုရေးစားတဲ့ကြားပေါ့နော်အဲ့လိုတနည်းနည်းနဲ့ဝေအောင်လုပ်ပြလို့ရှိရင်ကပြပါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခင
်ဗျာမြန်မာနိုင်ငံမှာဒီနှစ်ထဲဒီသွေးလွန်တုတ်ကွေးယောဂပြင်းထန်နိုင်ခြေရှိနေတဲ့အချိန်မှာသွေးလွန်တုတ်ကွေးယောဂကာကွယ်နိုင်မှုပိုးလောက်လန်းနေတွေကိုနှိမ်နှင်းပေးဖို့အကြောင်းကိုဝင်းမင်းတင်ဆက်ပေးခဲ့တဲ့ကျန်းမာရေးခန္ဓာကိုနားဆင်ကြရတာဖြစ်ပါလေရှင်အခုဆက်ပြီးတော့တိုင်းရင်းဒေသကသတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်တိုင်းရင်းဒေသအသီးသီးကနောက်ဆုံးရအဖြစ်အပျက်တွေကိုတင်ပြထားတဲ့ဒီတိုင်းရင်းသတင်းလွှာအစီအစဉ်ကိုတော့ FBB ကတိုင်းရင်းသတင်းတောက်တွေကတင်ဆက်ပေးထားတာဖြစ်ပါလေရှင်
င်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒီကတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့နယ်မြေကန်ကရင်အမျိုးသားလူမျိုးရေးတပ်မတော် KNLA KNDO အဖွဲ့ကသိမ်းယူထားတဲ့ကရင်ပြည်နယ်မြောက်ရီမြို့နယ်တိဘောဘူစစ်ကောင်စီတပ်စခန်းကိုစစ်ကောင်စီဘက်ကကင်းထောက်လီရင်နဲ့ထောက်လန်းနေလို့တိုက်ပွဲတွေဖြစ်ပွားလာမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်။ရခိုင်ပြည်နယ်မှာစစ်ပွဲတွေကြောင့်ပိတ်ထားခဲ့ရတဲ့စာတင်ကျောင်းပေါင်း120ကျော်ကိုဒီနှစ်မှလည်းမဖွင့်လင့်နိုင်သေးဘူးဆိုတာနဲ့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့မွန်ပြည်သက်ပါတီတို့တွေ့ဆုံဆွေးနွေးခဲ့ကြတဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနန်းဟောင်းပါရှင်တရင်တွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါကရင်ပြည်နယ်မြောက်ရီမြို့နယ်တေဘောဘူစစ်ကောင်စီတပ်စခန်းကိုနယ်မြေခံ KNLA KNDO ကော့ပရာစစ်ကြောင်းတို့ဝင်ရောက်တိုက်ခိုက်သိမ်းယူပြီးတဲ့နောက်မှာစစ်ကောင်စီတပ်ဖက်ကကင်းထောက်လေရင်တွေနဲ့နေရောညပါထောက်လန်းနေတာကြောင့်လေကြောင်းတိုက်ခိုက်မှုထပ်မံလုဆောင်လာမှာကိုတပ်ခန့်တွေကစိုးရိမ်နေပါတယ်အဲ့ဒီတေဘောဘူစခန်းကိုနယ်မြေခံ KNLA ပူးပေါင်းတပ်ဖက်ကလုံခြုံရေးအပိုင်းနေရာပြလဲရှင်းလင်းမှုတွေလုဆောင်တဲ့နောက်မှာကင်းထောက်လေရင်တွေမကြာခဏလာလာဖြစ်တယ်လို့တပ်ခန့်တွေကဆိုပါတယ်ပြီးခဲ့တဲ့မေလ18ရက်နေ့မှာစစ်ကောင်စီဒေဘောဘူစခန်းကို KNLA KNDO တပ်ကတက်ရောက်တိုက်ခိုက်သိမ်းယူတာဖြစ်ပြီးစခန်းတက်သိမ်းတဲ့အချိန်မှာစစ်ကောင်စီတပ်ဖက်ကအထိနာလာကြောင်းလေရင်နဲ့စစ်ကူလာရောက်ပစ်ခတ်တာတွေလည်းရှိနေပါတယ်
ရခိုင်ပြည်ဘက်မှာစစ်ပွဲတွေနဲ့ပဋိပက္ခတွေဖြစ်ပွားမှုကြောင့်ပိတ်ထားခဲ့ရတဲ့ဒေသတွေကစာတင်ကျောင်းပေါင်း120ကျော်ကိုဒီနှစ်မှလည်းဖွင့်လှစ်နိုင်မှာမဟုတ်ဘူးလို့ပြည်နယ်ပညာရေးရုံးကနေသိရပါတယ်။အဲ့ဒီကျောင်းတွေကတော့2019ခုနှစ်ကပဋိပက္ခတွေဖြစ်ပွားခဲ့တဲ့ပူရီတောင်နဲ့မောင်တော်မြို့နယ်တွေကစာတင်ကျောင်းတွေအပါအဝင်ရခိုင်တပ်တော် AA နဲ့စစ်ကောင်စီတို့အကြမ်းဖြစ်ပွားခဲ့တဲ့ရတိတောင်နဲ့ကြောက်တော်စာတယ်မြို့နယ်တွေထဲကစာတင်ကျောင်းတွေဖြစ်တယ်လို့ပြည်နယ်ပညာရေးမှူးဥပထွေးစင်ကပြောပါတယ်။2020ပညာတင်နှစ်မှာရခိုင်ပြည်ကအခြေခံပညာတန်းကျောင်းပေါင်း3100ကျော်နဲ့ဘုံတော်ကြီးပညာတင်ကျောင်း80ကျော်အပါအဝင်ကိုပိုင်ထက်တန်းကျောင်း50ကိုဖွင့်လှစ်မှာဖြစ်တယ်လို့သိရပါတယ်
ကချင်ပြည်နယ်မြောက်ပိုင်းပူတောင်မြို့နယ်အတွင်းမှာစစ်ကောင်စီတပ်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့အကြားမေလ23ရက်နေ့မနက်ပိုင်းမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဆွန်ဘရာဘုံကနေတက်လာတဲ့စစ်ကောင်စီစစ်ကြောင်းကိုပူတောင်မြို့နယ်မိုင်40ခန့်အကွာမှာရှိတဲ့လှုံရှာရန်ကျေးရွာအုပ်စုဝင်တန်ကြာကျေးရွာနဲ့ဆွန်ဘီယန်ကျေးရွာအကြားမှာရှိတဲ့ဘတ်ချောင်းနဘေးမှာ KIA တပ်ကလက်နက်ကြီးလက်နက်ငယ်နဲ့စောင့်ကြိုပစ်ခတ်ခဲ့တာဖြစ်ပါတယ်။အပြန်လည်ပစ်ခတ်မှု10မိနစ်ခန့်ရှိပြီးစစ်ကောင်စီရဲ့ကားနှစ်စီးလက်မဘေးကြောက်တဲ့ကြထိခိုက်သိမ်းဆုံးမှုတွေရှိတယ်လို့ခရီးသွားပြည်သူတယောက်ကပြောပါတယ်။အဲဒီစစ်ကြောင်းဟာမေလ17ရက်နေ့ကမြစ်ကြီးနားကနေစတင်ထွက်ခွာလာတာဖြစ်ပြီးမြစ်ကြီးနားပူတာကိုလက်မတစ်လျှောက်မှာရှိတဲ့နမ်ခမ်စုပ်ခါမိုင်ထောင်ရွာနဲ့အနီးတဝိုက်မှာကချင်လွတ်လပ်ရေးတပ်မတော် KIA နဲ့တိုက်ပွဲ3ကြိမ်ထပ်မံဖြစ်ပွားခဲ့တယ်လို့ရွာသားတွေကပြောပါတယ်
။မွန်ပြည်တပ်ပါတီထင်းချုံနယ်မြေမော်လမြိုင်ခရိုင်တွင်းရှင်မွန်ကြီးရွာကြီးအကဲတွေစုပေါင်းပြီးကြာရင်စိတ်ကြီးမြုံနယ်ရှိကရင်စစ်တေးဆောင်တွေကိုမေလ19ရက်နေ့ကဆိုင်အိတ်တရာတွားရောက်လူတန်းခဲ့တယ်လို့ NMSP မော်လမြိုင်ခရိုင်တွင်းရှင်မူနိုင်ပညာမဲ့ဆန်းကပြောပါတယ်။ကြာရင်စိတ်ကြီးမြုံနယ်ရှိတရယ်ကွင်းကွန်ကတောင်ထာတလဲရွာတွေကိုဆိုင်အိတ်ထောက်ပံ့ပေးခဲ့တယ်လို့သူကပြောပါတယ်မြန်မာစစ်တပ်နဲ့ကရင်မျိုးသားစီယုံကင်ယူတပ်ဖွဲ့တို့အကြားအခုလဆန်းပိုင်းကဖြစ်ပေါ်ခဲ့တဲ့တိုက်ပွဲတွေကြောင့်ကြာအင်းစိတ်ကြီးမြုံနယ်ဝင်းရော်ဒေသရှိကရင်ကျေးရွာတွေဖြစ်ကြတဲ့ကလေးမြုံဟောင်းကလေးရွာလေးတခွန်တိုင်းနန်းတိုင်းထွန်စားတဲ့ကြေးရွာကစစ်ပေးဆောင်တထောင်ကျော်ကနေရဆွန့်ခွာပြီးဘေးလူရွာဝင်းရော်ချောင်းအရှိတ်ပက်ချမ်းမွန်ပြည်တပ်ပါတီတင်းချုံနယ်မြေဘက်ကိုထွက်ပြေးတင်းဆောင်ရောက်ရှိလာခဲ့ကြတာဖြစ်ပါတယ်
ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့နယ်မှာ BGAF အမည်နဲ့ဒေသခံတွေစီကနေစက်ကြီးတောင်းနေပါတယ်မေလ24ရက်နေ့မှာစက်ကြီးငွေကျသိန်း100ကို Wave Money နဲ့ငွေလွှဲပေးဖို့ရေးထားတဲ့စာတစောင်းကိုမူဆယ်မြို့တောင်ရက်ကွက်ကဒေသခံတယောက်ရဲ့နေအိမ်ထဲကိုအတမိုင်းပစ်ပြီးမနေ့အစောပိုင်းတနင်္လာခန့်ကခြံဝင်းထဲပစ်တင်ထားတယ်လို့ဒေသခံတွေကပြောပါတယ်အဲ့ဒီအဖွဲ့ဟာဒေသတွင်း PDF အဖွဲ့လည်းမဟုတ်တော့လို့ဘယ်ကအဖွဲ့လဲဆိုတာတိတိကျကျမသိရကြောင်းနဲ့အခုလိုစီးပွား
ကျက်နေတဲ့ကာလခိုးဆိုလူရမှုတွေနေ့တိုင်းလိုလိုရှိနေတဲ့ကာလမှာမတမာနီးနဲ့လိန်စားနေတဲ့အဖွဲ့တွေလည်းအများများလာတယ်လို့မူဆယ်တိရခန့်လူငယ်တူကပြောပါတယ်စစ်အာဏာသိမ်းပြီးတနစ်ကျော်ကြာကာလအတွင်းမူဆယ်မြို့မှာရွှေဆိုင် ငွေလဲဆိုင်ဖုံးဆိုင်ကွန်ပျူတာရောင်းနဲ့ဆိုင်တွေနေ့ကင်းကြောင်တောင်တပြတိုက်ခရရမှုကဆဲမှုကျော်ရှိနေပြီဖြစ်ကြောင်းလည်းမူဆယ်ကလူငယ်ကပြောပါတယ်အခုတော့သတင်းတော်တွေကိုတင်ဆက်ပေးသွားမှာပါစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ရဲ့မူပြည်သက်ပါတီ NMSP ရဲ့ဒုဥက္ကဋ္ဌနိုင်အောင်မင်းတို့မေလ27ရက်နေ့မှာတွေ့ဆုံဆွေးနွေးခဲ့ကြပြီးဖက်ဒရယ်မူပြဋ္ဌာန်းရေးနဲ့မူပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေတရားရေးဆွေးနွေးရင်းစွန့်တင်ပြခဲ့တယ်လို့မူပြည်သက်ပါတီတာဝန်ရှိသူတွေကပြောပါတယ်ဒီအကြောင်းကိုတော့မိကလျာမောင်ကစုစည်းတင်ဆက်ပေးထားပါတယ်ရှင်
စစ်ကောင်စီဖွဲ့နဲ့တိစုံမှုမှာဖက်ဒရယ်မူပြဋ္ဌာန်းရေးနဲ့မွန်ပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေတရားရေးဆွဲနိုင်ရေးတို့ကိုတင်ပြခဲ့တယ်လို့မွန်ပြည်သက်ပါတီပြောခွင့်ရနိုင်အောင်မင်းကအခုလိုပြောပါတယ်ကျွန်တော်တို့တင်ပြချက်ကဖက်ဒရယ်ပြည်သူ့ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာအခြေခံမှုချမှတ်ဖို့အတွက်ဒါကိုပြသရေးကိစ္စကျွန်တော်တို့တင်ပြတယ်ဒီနယ်ဖွဲ့စည်းပုံအခ ကျွန်တော်တို့လူလလလဆွေးနွေးဖို့ဒါနဲ့ကျွန်တော်တို့မော်မျိုးသားရေးရာကိစ္စတွေတမောပြည်ပပါတိကိစ္စတွေဒါနဲ့ချင်းတင်ပြခဲ့ပါတယ်။ဒါကြောင့်ကျွန်တော်တို့မော်မျိုးသားရေးရာကိစ္စတွေတမောပြည်ပပါတိကိစ္စတွေဒါနဲ့ချင်းတင်ပြခဲ့ပါတယ်ခင်ဗျ။လက်ရှိနိုင်ငံရေးစက်တဲကိုဘယ်လိုဖြေရှင်းသွားမလဲဆိုတာဘုเจ้าမူကြီးမင်းအောင်လှိုင်ကိုမွန်ဖြစ်ဖြစ်ပါတိကမေးမြန်းခဲ့တယ်လို့နိုင်အော
ဆွေးနွေးပွဲဟာစစ်ပွဲတဲ့ကောင်းတာမို့အဲ့ဒီကနေတသိပြီတသိယုံကြည်မှုရရှိသွားနိုင်တဲ့သဘောရှိတယ်လို့ပအုပ်မြေသားလူများကြီးအဖွဲ့ချုပ်
မွန်ပြည်တပ်ပါတီနဲ့စစ်ကောင်စီတို့တည်ဆောင်ဆွေးနွေးပွဲမှာဘူဇော့မူကြီးမြအောင်လိုက်ဒုတိယဘူဇော့မူကြီးဆိုဝင်ဘူဇော့ကြီးမြတ်ထွန်းဦးတို့ပါဝင်ပြီးတော့မွန်ပြည်တပ်ပါတီဒုဥက္ကဋ္ဌနိုင်အောင်မင်းနဲ့အတူတွဲဖက်အတွင်ရေးမှူးနိုင်ဝင်းလာပြည်တွင်းရေးရတာဝန်ကနိုင်ပညာလည်တို့တက်ရောက်ခဲ့ကြပါတယ်ရှင်
ဆက်ပြီးတော့စည်ရေးပဏိပခရိဖြစ်ပွားနေတဲ့ကရင်နဲ့ကယားဂရီနီပြည်နယ်မှာအမျိုးသမီးတွေကိုစစ်ကောင်စီတပ်ကပေါ်တာထမ်းဖို့နဲ့လူသားတိုင်းအဖြစ်ဖမ်းဆီးခေါ်ဆောင်မှုတွေကိုစစ်တပ်ကအာဏာသိမ်းလိုက်တဲ့နောက်ပိုင်းမှာပို့ပြီးတော့လှုပ်ဆောင်လာတယ်လို့အမျိုးသမီးအဖွဲ့အစည်းနဲ့လူခွင့်ရေးလှုပ်ရှားသူတွေကပြောပါတယ်။ဒီကြောင့်တော့ကျွန်မအမိကနေစူးစီးတင်ဆက်ပေးသွားမှာဖြစ်ပ
ရှိကောင်စီတပ်ဖွဲ့တွေဟာအမျိုးသားတွေတင်မကပဲအမျိုးသမီးတွေကိုပါလူသားတိုင်းအဖြစ်ဖန်ဆီးခေါ်ဆောင်မှုတွေပိုပြီးတော့လှုပ်ဆောင်လာနေတယ်လို့ကရင်အမျိုးသမီးအစည်းအရုံး KWO အတွက်ဖက်အတွင်းရေးမှုနဲ့နော်စစ်ဆေးဟဲကပြောပါတယ်
စစ်တပ်ကအနာသိမ့်ပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့ဒီအခုပြည်ပြည်နယ်ထဲမှာဆိုလို့ရှိရင်ဒီအမျိုးသမီးပေါ်တာဆွဲတာတော့အခုဟိုဘယ်လိုပြောမလဲများလာတာပေါ့နော်အဲ့ဒါဆိုတော့အမျိုးသမီးတို့တက်စခန်ဖြစ်နေဒီလမ်းကြိုင်နေနဲ့ခေါ်တဲ့တက်စခန်ဖြစ်နေခေါ်တဲ့ဒီသူတို့ဟိုစမှာသူများတို့ပြည်မှာကြောက်လို့လေနော်အမျိုးသမီးတို့သူကလည်းပုံစံခေါ်သွားတာလေနော်
ကရင်ပြည်နယ်ကစစ်ရေးပဋိပက္ခဖြစ်ပွားနေတဲ့ကရင်ယူတပ်မဟာတဲ့တထုံခရိုင်တပ်မဟာ6မြဝတီဒူပလာယာခရိုင်နဲ့တပ်မဟာ9ဖာပုံမူဒရခရိုင်တို့မှာစစ်ကောင်စီတပ်ကဒေသခံတွေကိုပေါ်တာထမ်းဖို့နဲ့လူသားတိုင်းအဖြစ်ဖမ်းဆီးခေါ်ဆောင်မှုတွေကိုအများဆုံးလုံဆောင်နေတယ်လို့ကရင်လူ့ခွင့်ရေးအဖွဲ့
ဒီတက်မှာပြည့်တဲ့ချမ်းမှာသူပြင်းဒီဒီစက်တင်ဘာလအတွင်းတော့ကဖြစ်ပွားခဲ့တဲ့ရွာသားရောက်လေးအရာကျော်ဖန်ဆင်းမှုမှာဆိုလို့ရှိရင်အမျိုးသမီးတွေကိုသူတို့ကနေစာနာချက်ချနယ်နဲ့နဲ့ဆင်းရဲတဲ့ဆိုင်တာမျိုးနေပြီးလောက်တာတွေရှိတယ်ပြီးလို့ရှိရင်လည်းကျွန်တော်တို့တက်မှာပြည့်ရတက်မှာ9ရတက်မှာ6ရဖြစ်ပွားခဲ့တာပေါ့
Mila Dudia Abamale K and you dumb hard did name the tone kayan billing you net a drink did that goose or go sick on seat and BGF Dapwariga Pansi Cosantwabi Dine Chinti Dene Lumia Laram Shi the Bulule Subare Kayin Dine a big greeny dinner male sick on seat dapwariga amudami rigo pansi cosanari shini de lumima amudami tamaga BWU Dweper Dream de Suzuka Jobare. ตัวดูเลยเว้ยกูเยดีดามาสันสบาสายจูยเนี่ยตองยาตองยเนี่ยอภันขันยาดาฤษีเว้ยตะမျိုးฤบ่เนาะสนอดาก็อมูตมีมาหมอบอมูตาฤเลยอะเหมียสุจ่มยาเลยบ่เนาะแต่ทําไมไอ้เทมมามาอมูตมีฤเลยปาวนเลยสุดแล้วหาเราจมารุดีกรณีดีเนี่ยตะชู่อะเยแพ่อภ่ซีฤเนี่ยดีทุบเปลี่ยนจินญาฉะฤปิรุ่สิตันฤยาเราจมารุตุยยาเลยบ่เลยเนาะกุนตอกปายก็อานาเต็งมูฤผิดปีนอกปายสวยเนาะ ผู้พิชิตลาดาบ่นี่ดีหาปูจ้าลาเลยบ่เนาะโหปอตาซวยดาโหไอ้โหลูกาตายผิดขอเลยโหดไตนาเดต่าฤมาสิตกะမျိုးသမီးฤကိုပေါ်တာထမ်းဖို့ ਨੇ လူသားတိုင်းအဖြစ်ဖန်ဆီးခေါ်ဆောင်မှုတွေကအခုမှတင်မဟုတ်ပဲအရင်စစ်အစိုးရလက်ထက်အဆက်ဆက်ကလှုပ်ဆောင်ခဲ့ကြတဲ့လူ့ခွင့်ရေးချိုးဖောက်မှုတစ်ခုဖြစ်တယ်လို့မျိုးသမီးအဖွဲ့တွေကပြောဆိုထားပါတယ်ရှင်
ကရင်ပြည်နယ်မြောက်ရင်းမြို့နယ်တေဘောဘိုစစ်ကောင်စီတပ်စခန်းကိုနယ်မြေခံ KNLA KNDO အဖွဲ့ကဝင်ရောက်တိုက်ခိုက်သိမ်းပိုက်ယူပြီးတဲ့နောက်မှာစစ်ကောင်စီတပ်ဖက်ကကင်းထောက်လေယာဉ်နဲ့ထောက်လာနေပြီးလေကြောင်းတိုက်ခိုက်မှုထပ်မံလှုပ်ဆောင်လာမှာကိုဒေသခံတွေကစိုးရိမ်နေပါတယ်။ရခိုင်ပြည်နယ်မှာစစ်ပွဲတွေကြောင့်ပိတ်ထားခဲ့ရတဲ့ဒေသတွေကစတင်ကြောင်းပေါင်း130ကျော်ကိုဒီနှစ်မှ င်အပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမကအမီပ
ါ။တိုင်းရင်းသတင်းနောက်တွေတင်ဆက်ပေးခဲ့တဲ့အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ကြာသာပြည်နေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ VOE ကနေထုတ်လွှင့်ပေးခဲ့တဲ့အပတ်စဉ်အစီအစဉ်တွေကိုမနေ့ပြန်တောက်ကြမနေ့ခင်းမှလည်းတစ်လှည့်ပြန်ပြီးတော့ထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။အစီအစဉ်တွေမကြာခင်အဆုံးသတ်တော်မှာမို့ကြာသာပြည်နေ့ညရဲ့နောက်ဆုံးရသတင်းကြေကျုပ်ကိုမဆုမြတ်မွန်ကတစ်လှည့်ပြောပြပေးပါအောင်ရှင်။Texas ပြည်နယ် Uvalde မြို့ကမူလာရန်ကလေးငယ်16ယောက်နဲ့ဆရာမ2ယောက်ကိုပြစ်တက်ခဲ့တဲ့ဆဲကျော်တက်တနတ်သမားဟာပြစ်ခတ်မှုမလုပ်ခင်လေးမှာမူလာရန်ကျောင်းသားကိုသွားပြစ်ခတ်မယ်ဆိုတဲ့အကြောင်းလူမှုကွန်ရက်ပေါ်မှာတိတဲ့ message ရေးသားခဲ့တယ်လို့ Texas ပြည်နယ်အုပ်ချုပ်ရေးမှူး Greg Abbott ကပြောပါတယ်။တနတ်သမားကျောင်းကိုဝေပြစ်ခင်မိနစ်30အလိုမှာသူ့ရဲ့အဖွားကိုသွားပြစ်မယ်လို့ Facebook ပေါ်မှာပထမရေးပါတယ်။မကြာခင်မှာပဲအဖွားကိုပြစ်ခတ်ခဲ့တယ်လို့လူမှုကွန်ရက်မှာထပ်ပြီးတော့ရေးပါတယ်။အဲဒီနောက်မှာပဲမူလာရန်ကျောင်းတစ်ကျောင်းကိုသွားပြစ်ခတ်တော့မယ်လို့တနတ်သမားကရေးသားပါတယ်။အဲ့လိုမျိုးရေးသားချိန်နဲ့ကျောင်းမှာပြစ်ခတ်ချိန်ဟာ15မိနစ်တောင်မချဘူးလို့အုပ်ချုပ်ရေးမှူးကပြောပါတယ်။ American ပြည်ထောင်စုမှာတနတ်ရောင်းချမှုတွေကိုကန့်ကွက်ချက်တွေချမှတ်ချိန်တက်ပြီလို့လည်းသမ္မတဂျိုးဘိုင်ဒန်ကပုံထုနေတော့ကပြောကြပါတယ်။တရုတ်နိုင်ငံပေါ်အမေရိကန်ပြည်ထောင်စုထားရှိတဲ့မဟာဗျူဟာနဲ့ပတ်သက်တဲ့မိန့်ခွန်းကိုအမေရိကန်နိုင်ငံသားရွေးဝင်ကြီးအန်တိုနီဘလင်ကင်အခုအတန်းထွေးနေတဲ့အချိန်မှာပြောကြားနေပါတယ်။တရုတ်နိုင်ငံနဲ့သဘောထားမတူညီတဲ့ကိစ္စတွေကိုတန်တမာရေးအရဖြေရှင်းနိုင်အောင်လို့တိုးမြင့်လှုပ်သွားမယ်တဲ့ချိန်ထဲမှာတရုတ်နိုင်ငံနဲ့စီးပွားရေးကုန်သွယ်ရေးအရတာဝန်တည်စွာရှင်းတယ်မှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရွေးဝင်ကြီးကပြောပါတယ်။ထိုင်ဝမ်နဲ့ပတ်သက်လို့လည်းအမေရိကန်မူဝါဒမပြောင်းလဲဘူးဆိုတာထပ်မံပြောကြားပါတယ်။တရုတ်တပြည်တော်မူကိုအမေရိကန်ကဆက်လက်ဆွဲကင်ထားပြီးတော့ထိုင်ဝမ်အကျိုးစီးပွားနဲ့ဖွံ့ဖြိုးတိုးတက်ရေးကိုလည်းအားပေးထောက်ခံသွားမယ်ဆိုတာကိုနိုင်ငံသားရေးဝန်ကြီးဘလင်ကန်ကသူ့ရဲ့မိန့်ခွန်းမှာပြောကြားခဲ့ပါတယ်။မြန်မာတနိုင်ငံလုံးငွေပေးချေမှုကိစ္စအလုံးကိုကြက်ငွေနဲ့သာအသုံးပြုရမယ်လို့ဗဟိုဘဏ်ကထုတ်ပြန်လိုက်ပါတယ်။ပုဂ္ဂလိကဘဏ်လုပ်ငန်းတွေအစိုးရဒီခါမှာပုဂ္ဂလိကလုပ်ငန်းတွေအစိုးရအဖွဲ့အစည်းတွေနဲ့ပတ်သက်တဲ့ငွေပေးချေမှုအလုံးကိုနိုင်ငံသားငွေအစားကြက်ငွေနဲ့သာပေးချေရမှာဖြစ်တယ်လို့ဗဟိုဘဏ်ဒုဥက္ကဋ္ဌအဝင်းတော်က VOE မြန်မာပိုင်းကိုပြောပါတယ်။ကရင်မျိုးသားအစည်းအရုံးကရင်မျိုးသားလွတ်မြောက်ရေးတပ်မတော်ငြိမ်းချမ်းရေးကောင်စီ KNU KNLAPC ဥက္ကဋ္ဌစောထော်လေးနဲ့ကုစားလေအဖွဲ့ဟာဒီစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်နိုင်နဲ့ဒီကနေ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။ပြည်ထောင်စုအကျိုးကိုချီပြီးတော့ဆောင်ရွက်ရမယ့်အခြေအနေတွေကိုစစ်ကောင်ဗိုလ်ချုပ်မှုကြီးမင်းအောင်လက်ဘက်ကဆွေးနွေးခဲ့တယ်လို့စစ်ကောင်စီကထုတ်ပြန်တဲ့သတင်းမှာဖော်ပြပါရရှင်။
ကျွန်တော်ရင်းမြစ်ညရဲ့သတင်းချင်းချုပ်ကိုမဆုမြမောင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရေမှုကအလိမ်မှာဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဘတ်စကိုဘောလရစ်နဲ့ပီဂျေအလျက်တို့ဖြစ်ပါတယ်ကျွန်မကဆုမောင်မဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ဗီဒီယိုကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ် This program has come to you from the Voice of America, Washington.